Welcome to the Voice of America in Burmese.
Mingla nya jama tora chinya khmya. Yu October 16 ye ni tinin la ni nya ban view Myanmar ban season ni ko American pi taw su Washington DC myo lo ga ni dai ya chou lun pe ni ba bi khmya. Myanmar san lo chin nya 9 nai ga ni san nai chi chou lun pe ni de season ko ro dai no meter 31, 32, 51 ne dai lai meter 190 lo ga ni dai ya na sin nai ja da lo. View Myanmar ban ye Facebook ne YouTube san min na lo ga ni le dai ya na sin nai ja ba le khmya. ဒီကနေ့ ညမှာ အစီအစဉ် မှု ဖြစ်နေ ကျွန်တော် ဇော်ဝင်လိုင်က ဆောင်ရွက် ပေးတော့ ပါမယ် ခင်ဗျာ
မင်္ဂလာ ပါ ရှင် ကျွန်မ ဧတနာ ကျော် ပါ ဆင်ဟာနာ တိမ်မှု စန့်ကျင် တဲ့ လှုပ်ရှား မှု တွေ မှာ ပါဝင် ခဲ့ တဲ့ February လ နောက် ပိုင်း ဖမ်းဆီး ခံထား ရသူ 1300 ကျော် ကို မြန်မာ စစ်ကောင် စီက ပြစ်ဒဏ် လွတ်ငြိမ်း ချမ်းသာ ခွင့် ပေး လိုက် ပြီး တော့ အမှု ရင်ဆိုင် နေ ရသူ 1400 ကျော် အပေါင်း ဇာနာ စစ်ဆေးတဲ့ အမှု တွေ ကို လည်း ပိတ်သိမ်း ပေး လိုက် ပါတယ် American နိုင်ငံ သား ရေ ဝန်ကြီး ဟောင် ဖြစ် သူ Colin Powell COVID-19 နောက်ဆက်တွဲ ကျန်းမာ ရေး အခြေအနေ ကြောင့် အသက် 84 နှစ် အရွယ် မှာ ဒီကနေ့ ပဲ ကွယ်လွန် သွား ပါ၏ ဒီလိုမျိုး ထိတ်တန့်ရောက် သတင်း တွေ ကို ကိုသား ညုံ နဲ့ အတူ ပြောပြ ပေးတော့ ပါမယ် ရှင်
ဟုတ်ကဲ့ ပါခင်ဗျာ တော်ရရှင် တို့ ဒီကနေ့ ည မှာ နားဆင် ကြ ရမယ် အထင် မှာ တော့ ထိတ်တန့် ရောက် မြန်မာ နဲ့ နိုင်ငံ တကာ သတင်း တွေ နဲ့ အတူ
အဲ့ဒီ ကိုကဘီဘူး ဘူမာ ရှေ့ လေ အဲ့ဒါ ရှောင်းလိုက်ကျက် starting light တယ် ပြီးတော့ ဟိုက ပြန်ခေါ်သက်ပြီးက
နိုင်ငံတော်အတံမင်းကတော့ဆန်းစုကြည်အမှုကိုဒီကနေ့အနေပြီးတော့မှဆက်လက်ကြားနာစစ်ဆေးခဲ့ကြတဲ့နောက်ဆုံးအခြေအနေတွေကိုနားဆင်ကြပါမယ်။အဒီနောက်မှာတော့မြန်မာနိုင်ငံမှာသတင်းသမားတချို့အပါအဝင်ဖမ်းဆီးခံထားသူ1000ကျော်ကိုပြန်လုပေးခဲ့တာမြန်မာအရေးအတွက်အာဆီယံနိုင်ငံတွေနဲ့သဘောတူညီမှုရပြီးတဲ့နောက်မှာအခြေအနေတွေပြောင်းလဲသွားတယ်လို့တမ်မတော်ကာဝေးဦးစီးချုပ်ကပြောလိုက်တာသတင်းချုပ်အထိမ ရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်အောင်သတင်းလွှာတို့ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညအတွင်းနောက်ဆုံးသတင်းတွေကိုမအေးတန်နာကျော်နဲ့ကိုသားညွန့်ဦးတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ဆရာနာတိမ်မှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ဖေဗရူလာနောက်ပိုင်းမှာဖမ်းဆီးခံထားရသူ1300ကျော်ကိုမြန်မာစစ်ကောင်စီကပြစ်ဒဏ်လွန်ငင်းချမ်းသာခွင့်ပေးလိုက်ပြီးတော့အမှုရင်ဆိုင်နေရသူ4300ကျော်ပေါ်မှာကြားနာစစ်ဆေးတဲ့အမှုတွေကိုလည်းပိတ်သိမ်းပေးလိုက်ပါတယ်။လူသားချင်းစာနာထောက်ထားမှုကိုလေးထားတဲ့အနေနဲ့အခုလိုမျိုးလွန်ငင်းချမ်းသာခွင့်ပေးတာလို့ကြေညာချက်ထုတ်တယ်လို့လာမယ့်သတင်းကျအခသမယမှာစေချမ်းသာစွာကုသိုလ်ကောင်းမှုလုပ်နိုင်ပြီဆိုပြီးတော့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားသွားခဲ့ပါရဲ
့နိုင်ငံရေးအဆိုရများအကြဖက်အုပ်စုများဖြစ်တဲ့ CRPH Energy တို့ရဲ့သူတို့လှုပ်ဆောင်မှုများနဲ့အကြမ်းမှုကြောင့်စူပါစန္ဒပြမှုများပါဝင်တဲ့အတွက်ကြောင့်ပြည်ကံကြခရသူများနဲ့အမှုစီစီတဲ့သူများမှတင်းလျော်သူများကိုဒါမဲ့တည်င်းကျွအခါသမယမှာစီးချမ်းပြေစွာကုသကောင်းမှုပြုလုပ်နိုင်ဖို့အတွက်လူညင်းချသာကွန်များပြည်မိဖြစ်ကြောင်းကျွန်တော်ပြောချလိုပါတယ်ဆက်လက်ပြီးဒီအမိန့်တွေကိုထုတ်ပြန်သွားပါလိမ့်မယ
်အကျဉ်းတော်ချုပ်ထောင်စခန်းအသီးသီးမှာအကျဉ်းချခံရသူအကျဉ်းသားအကျဉ်းသူ1316ယောက်ကိုလူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ပြည်တယ်တွေကိုလွန်ငင်းတက်တော်ခွင့်ပြုလိုက်တယ်ဆိုပြီးတော့မြန်မာစစ်ကောင်စီကကြေညာသွားတာပါရာဇဝတ်ကျင့်တုံးပုံမှောက်401ပုံမှွယ်တက်ရနောက်တစ်ချိန်ပြစ်မှုထပ်ပြောကျွလွန်မယ်ဆိုရင်ကြီးဦးလွန်တဲ့ပြစ်ဒဏ်ပြင်အခုကြားခံဖို့ရှိတဲ့ပြစ်ဒဏ်ကိုပါဆက်ပြီးတော့ကြားခံရမယ်ဆိုတဲ့စီကံသတ်မှတ်ချက်နဲ့လွန်ငင်းချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကြားနာစစ်ဆေးတဲ့ပြစ်မှုဆိုင်ရာအမှုများကိုပိတ်သိမ်းခြင်းဆိုပြီးတော့တရားစွဲဆိုခြင်းခံရတဲ့သူ4320ရဲ့ကြားနာစစ်ဆေးနေတဲ့အမှုတွေကိုလည်းပိတ်လိုက်ပြီးတော့တရားခဏတွေကိုအမှုကလွတ်ပေးဖို့ကြေညာခဲ့တာဖြစ်ပါတယ်။ဖမ်းဆီးထားသူတွေနဲ့အမှုရင်ဆိုင်နေရသူတွေတက်ကတင်တော်တဲ့သူတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့နှုံသွားပါတယ်ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားဘလောက်ပါမယ်ဆိုတော့အတိအကျမသိရသေးပေမဲ့နိုင်ငံရေးလေးလာတုံ့တက်သူလည်းဖြစ် VOE ရဲ့ပင်တိုင်းဆောင်းမရှင်လည်းဖြစ်တဲ့ဦးစီသူအောင်မြင်လည်းလွတ်မြောက်တဲ့အထက်မှာပါဝင်ကြောင်းရှင်းနေဖြစ်သူဦးခင်မောင်မြင့်က VOE ကိုအတိအပြုပြောကြားပါတယ် DPP Democratic မြန်မာအတန်သတင်းတော်တချို့လည်းလွတ်မြောက်ကြောင်း Democratic မြန်မာအတန် DPP ကပြောကြားပြီးတော့မြစည်းမသတင်းဌာနကဒေါ်တင်တင်အောင်နောက်ပြီးတော့သတင်းမီဒီယာသမားတချို့လည်းလွတ်မြောက်တဲ့ထဲမှာပါကြောင်း VOE ကသတင်းရရှိပါတယ်။အနုပညာရှင်တွေထဲမှာဆိုရင်တော့ရုပ်ရှင်မင်းသမီးအိန္ဒြာကျော်စင်လူမှုကွန်ရက်ပေါ်မှာနာမည်ကြီးတဲ့မဝင်းမင်းတန်းတို့လည်းလွတ်မြောက်တဲ့ထဲမှာပါဝင်ပြီးတော့စစ်ကောင်စီရဲ့ဖန်ဝဲရမ်းကြောင်းတင်းချောင်နေရတဲ့အနုပညာရှင်24ဦးကိုလည်းအမှုပိတ်သိမ်းပေးလိုက်ပါတယ်။ဒီလိုမျိုးလွန်ငင်းချမ်းသာခွင့်နဲ့အမှုပိတ်သိမ်းလိုက်တဲ့သူစုစုပေါင်း9600ကျော်ဖြစ်ပါတယ်ရှင်။
မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကနိုင်ငံကြေးဝန်ကြီးတွေကဒီမြန်မာနိုင်ငံကိုအာဆီယံ2ကိုယ်စားလှယ်တွားရောက်မဲ့ကိစ္စနှောင့်နှေးနေရတဲ့ကိစ္စမှာစိတ်ပျက်မိတဲ့အကြောင်းပြောလိုက်ကြပါရစေ။မြန်မ မြန်မာနိုင်ငံရဲ့နိုင်ငံအချက်အလက်ကိုကူညီဖြည့်ရှင်းဖို့အာဆီယံ2ကုစလေမြန်မာနိုင်ငံကိုတွားမဲ့ကိစ္စကိုမြန်မာစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့ပါတယ်။ဒါကြောင့်လည်းဒီလနောက်ပိုင်းမှာကျင်းပမယ့်အာဆီယံ TTP ဆွေးနွေးပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဘဲနဲ့နိုင်ငံရေးနဲ့ပတ်သက်မှုမရှိတဲ့မြန်မာကုစလေတခုကိုဖိတ်ကြားမယ်ဆိုပြီးတော့အာဆီယံကဆုံးဖြတ်ခဲ့ကြတာပါ။ဒါလိုမျိုးရှိတော်အခြားနိုင်ငံများဖွဲ့အာဆီယံရဲ့မြန်မာရေးကျူးပတ်မှုတွေမှာမြန်မာနိုင်ငံဘက်ကကောင်းမွန်တဲ့တုံ့ပြန်မှုတွေမရှိဘူးလို့ပြောဆိုပြီးတော့လာမယ့်အာဆီယံ TTP အစည်းအဝေးမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရန်ကြီးနိုင်ငံကြီးဝန်ကြီး Retno Masudi ကဒီကနေ့မှပြောဆိုသွားပါတယ်
။ Upaya kita sebagai satu keluarga tidak mendapatkan respon yang baik dari militer Myanmar. Oleh karena itu,
သူတို့ကျူးပန်းမှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကကောင်းမွန်တဲ့တုံ့ပြန်မှုမရပါဘူး။ဒါပေမဲ့လည်းတခြားနိုင်ငံတွေရဲ့ပြည်တွင်းမဆွတ်ဖက်မှုနဲ့ဒီမိုကရေစီကောင်းမွန်တဲ့အုပ်ချုပ်ရေးလူခွင့်ရေးဖွဲ့စည်းပုံအခြေခံနှိကျဖွဲ့စည်းထားတဲ့အစိုးရဖြစ်ရေးစတဲ့အခြားသောမူဝါဒတွေကိုလေးစားရမယ်ဆိုတဲ့အာဆီယံဗရင်းညံပါအရေးကြီးတဲ့အချက်တွေကိုထည့်သွင်းစဉ်းစားပြီးတော့မြန်မာနိုင်ငံအခွင့်အရေးကိုဆက်ပြီးထားဆဲဖြစ်ပါတယ်။အင်အားစုအလုံးပါတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကနေတဆင့်ဒီမိုကရေစီပြန်လည်တည်ဆောက်နိုင်ရေးကျူးပန်းတဲ့အနေနဲ့လာမယ့်အာဆီယံဆင်းရဲဆွေးနွေးပွဲမှာမြန်မာဘက်ကနိုင်ငံရေးကဏ္ဍကမဟုတ်တဲ့ကုသလေတွေကိုပဲဖိတ်ခေါ်သွားမှာဖြစ်တယ်။ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ယူဆတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီး Retno Masudi ကဒီကနေ့မလေးရှားနိုင်ငံကြီးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာပါ။ဒါပေမဲ့လည်းအခုလိုဆုံးဖြတ်တဲ့အတွက်မြန်မာနိုင်ငံကိုပြီးနေတဲ့လူသားချင်းစာနာမှုအကူအညီတွေအပါအဝင်အာဆီယံရဲ့အထောက်ပံ့တွေကိုတော့ရပ်ပစ်လိုက်မှာမဟုတ်ပါဘူးလို့လည်းဝန်ကြီး Masudi ကပြောဆိုခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကိုအသေးရောက်ရှိလာတဲ့တန်ယုံဒုတိယအကြီးအကဲဒက်ဘလင်းဟာမြန်မာနိုင်ငံတွင်စစ်အာဏာသိမ်းမှုနောက်ပိုင်းဆန္ဒပြမှုတွေပေါ်အကြမ်းဖက်ပစ်ခတ်နှိမ်နှင်းမှုတွေကြောင့်တေဆုံးခဲ့ရတဲ့သူတွေကိုဂုဏ်ပြုမှုတစ်ရပ်ပြုလုပ်ခဲ့ပါတယ်။စစ်အာဏာသိမ်းမှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့သူတွေကိုဂုဏ်ပြုထားတဲ့အမေရိကန်တန်ယုံတွင်ကြာဆုံးသူများအမှတ်တရအထိမ်းအမှတ်နေရာမှာအခုလိုဂုဏ်ပြုမှုလုပ်ခဲ့တာလို့ရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့အမတ်တရအထိမ့်မဲ့နေရာမှာအခုအထိဆိုရင်ကြောက်တုံးပေါင်း1300ကျော်ရှိထားပြီးတော့ကြောက်တုံးတုံးစီဟာကြာဆုံးခဲ့သူတဦးချင်းစီကိုကိုးစားပြပါတယ်လို့လည်းတန်ယုံစာမျက်နှာမှာဖော်ပြပါရှိပါတယ်။မြန်မာနိုင်ငံမှာရှိတဲ့ American တန်ယုံဟာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ရေးသားတာတွေနဲ့ဒီမိုကရေစီရေးလိုလားသူတွေကိုထောက်ခံကြောင်းမကြခဏဖော်ပြလေးရှိပါတယ်။မြန်မာနိုင်ငံအတွင်းမှာအင်တာနက်ဖြတ်တောက်မှုတွေ၊သတင်းမီဒီယာသမားတွေကိုဖမ်းဆီးကန့်သတ်မှုတွေနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံဆိုင်ရာ American တန်ယုံ Facebook စာမျက်နှာကနေမကြခဏထောက်ပြဝေဖန်လေးရှိပါတယ်။စစ်တပ်ကအကြမ်းဖက်ပစ်ခတ်လို့တေဆုံးခဲ့ရတဲ့ Network Engineer ကိုညင်းကြီးအောင်ထက်နိုင်ကိုဂါရဝပြုခုံပြုတဲ့အနေနဲ့သူတေဆုံးခဲ့တဲ့ရန်ကုန်ကမာရော့အထက်တန်းကျောင်းရှိကိုတမ်မတ်ကြီးတောမတ်ဖိုင်ဒါကဒီနေ့မလကုန်ပိုင်းမှာလည်းတွားရောက်ပြီးတော့လွမ်းသူပန်းချင်ချခဲ့ပါပြီ။အာနာသိန်းမြန်မာစစ်ကောင်စီကတော့ရန်ကုန်အခြေစိုက်နိုင်ငံသားတန်ယုံတချို့ကမြမအရေးကိုဝင်ရောက်ပြီးတော့ဆွတ်ဖက်တာရှိတယ်ဆိုပြီးတော့သတိပေးချက်ထုတ်ပြန်ခဲ့ဥပါရီ
။ထန်းနေကလေပိုင်းစူပန်ပူရီခိုင်မှာပြီးခဲ့တဲ့စနေတနင်္ဂနွေကမိုးကြီးခဲ့ပြီးတော့ရေလောင်ကန်တွေဆီတွေကထုတ်ပြတဲ့ရေတွေနဲ့နေရာအတော်များများမှာရေဖုံးလွှမ်းနေပါတယ်။ကျန်းရှိမြောက်ပိုင်းမှာတရှိရဲ့ခရဆောင်ရေလောင်ကံမှာဒီထိန်းထားနိုင်တဲ့ရေပမာဏထိရောက်သွားခဲ့လို့အရင်ကတည်းကမှပြည့်စံနေတဲ့မြေချောင်းတွေတက်ကိုရေဖောက်ချခဲ့ရပြီးတော့တာချင်းမြစ်တစ်လျှောက်မှာဒေသတွေမှာရေပိအနေနဲ့သတိပေးချက်တွေထုတ်ပြန်ထားရပါတယ်။စူပန်ပူရီကျန်းအနှက်ကမြို့ရွာတွေဇေဒီပထိုးတွေမှာရေကြီးနေတဲ့ပုံတွေကို TBBS ရုပ်မြင်သံကြားမှာပြသနေပါတယ်။အခုချိန်ထိဆိုရင်တော့အင်တောင်စုပေါင်း4000ဝန်းကျင်ရေပိတက်နေတယ်လို့လည်းစူပန်ပူရီကျန်းအုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ထိုင်းနိုင်ငံမှာကဒန်မူအပူပိုင်းမုန်တိုင်းနဲ့မုတ်တုံရာသီမိုးကြီးရာတွေကြောင့်စက်တင်ဘာလကုန်လေကနိုင်ငံရဲ့မြောက်ပိုင်းနဲ့အလဲပိုင်းဒေသအတော်များများမှာရေပိတ်သင့်ခံရတာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 93835.32 kHz 9383ဖိုင်တိုမီတာ57 kHz 5885တို့ဖြင့်စနေတနေ့တွေမှာဖိုင်လက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင် VOA American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးသွားပါမယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်လို့ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်အကြားဆွေးနွေးပွဲတွေလာမယ့်ရက်ပိုင်းတွေမှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာပြန်ပြောဆမယ်လို့အီရန်ဘက်ကဒီကနေ့တနင်္လာနေ့မှာပဲပြောဆိုသွားပါတယ်။ဥရောပသမဂ္ဂနိုင်ငံရာယီမူဝါဒဆိုင်ရာထိပ်တန်းအရာရှိအမေရိကန် မိုရာနဲ့အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအယ်လီဘခါရီတို့ကြားမှာပြီးခဲ့တဲ့သတင်းပတ်ကအပြုသဘောဆောင်ဆွေးနွေးတာတွေလုပ်နိုင်ခဲ့ပြီးတော့သူတို့ဆက်ပြီးတော့လည်းဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်အကြောင်းအီရန်နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောသွားတာပါ။အီရန်ပေါ်မှာပိတ်ဆို့တန်ခတ်အရေးယူမှုအလုံးပြန်ရုပ်သိမ်းဖို့လည်းတောင်းဆိုသွားပြီးတော့2015အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားခဲ့တဲ့ကိစ္စကိုပါရည်ညွှန်းသွားခဲ့ပြီးအမေရိကန်ဒီနေ့အဲ့လိုကဘာကြီးကိုပြည့်ရည်ပြုကစားတာမျိုးထပ်မဖြစ်အောင်အာမခံစေချင်တယ်လို့ပြောသွားခဲ့ပါတယ်။အမေရိကန်ဘက်ကဆွေးနွေးပွဲမှာပြန်ပါဖို့အတွက်လည်းအီရန်ဘက်ကဘာပြီးတော့ဘာချိုတင်တတ်မှတ်ချက်မှမထားပါဘူးလို့သူကပြောသွားပါတယ်
။အမေရိကန်ပြည်တော်စုကနိုင်ငံချင်းဝန်ကြီးဖြစ်တာဝန်ထမ်းဆောင်တဲ့ပထမဆုံးလူမဲအမျိုးသားဖြစ်သူစစ်ဖက်ဆိုင်ရာထိတ်တန့်အရာရှိဟောင်းကောလင်ပါဝဲအသက်84နှစ်အရွယ်မှာဒီကနေ့အောက်တိုဘာလ18ရက်နေ့မှာကွယ်လွန်သွားခဲ့ပါတယ်။COVID-19 ရောဂါရဲ့နောက်ဆက်တွဲကျန်းမာရေးအခြေအနေကြောင့်သူကွယ်လွန်တာဖြစ်တယ်။သူကကာဝယ်ဆေးအပြည့်အဝထိုးပြီးသားသူဖြစ်တယ်လို့ Facebook လူမှုကွန်ရက်ဆိုင်မနာမှာသူ့ရဲ့မိသားစုကကြေညာချက်ထုတ်ပါတယ်။တိတ်ပြီးတော့ချီကျူးစရာကောင်းတဲ့ချစ်ခင်ပွန်ဖြစ်သူအဖိုးဖြစ်သူဖခင်ဖြစ်သူလေးစားစရာအမေရိကန်နိုင်ငံသားတဦးကိုဆုံးရှုံးလိုက်ရတာဖြစ်တယ်ဆိုပြီးတော့မိသားစုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်သူ့မှာ Mr. Power ဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာအထင်ရှားဆုံးလူမဲကောင်းဆောင်တူဖြစ်ပါတယ်။ Republican သမ္မတ3ဦးကသူ့ကိုအစိမ့်ရာထူးတွေတာဝန်ပေးခန့်ခဲ့ပြီးတော့ဗီယက်နမ်စစ်ပွဲမှာစစ်တမ်းခံခဲ့ရပြီးတဲ့နောက်အမေရိကန်စစ်တပ်မှာရာထူးအမြင့်ဆုံးရခဲ့ပါတယ်။ဗီယက်နမ်စစ်ပွဲမှာတရားရခဲ့တဲ့ Mr. Power ဟာ1989ခုနှစ်ကနေပြီးတော့1989ခုနှစ်အထိသမ္မတ Ronald Reagan လက်ထက်မှာအမျိုးသားလူမျိုးအကြံပေးဖြစ်နေတာဝန်ထမ်းခဲ့ပါတယ်။1992ခုနှစ်ပင်လယ်ကူးစစ်ပွဲကာလအမေရိကန်သမ္မတ George W. Bush လက်ထက်မှာတော့ကျယ်လီပွင့်တပ်ဗိုလ်ချုပ်ကြီး Colin Powell ကစီးပွားရေးချုပ်များအဖွဲ့ဥက္ကဋ္ဌဖြစ်နေတာဝန်ထမ်းခဲ့ပါတယ်။သဘောထားအလေးလက်ရှိတဲ့ Republican Party ကိုထောက်ခံသူလက်တွေ့ကြတဲ့ Mr. Powell ကို1996ခုနှစ်ကသမ္မတနေရာဝင်ပြိုင်မှုအတွက်ပြောဆိုမှုတွေရှိပေမဲ့လည်းဇနီးဖြစ်သူကန့်ကွက်တာကြောင့်သူဝင်ရောက်မရှင်ပြိုင်ခဲ့ပါဘူး။2008ခုနှစ်မှာတော့သူဟာ Republican Party နဲ့သဘောထားကွဲပြီးတော့အဲ့ဒီတုန်းကသမ္မတလောင်ဘရက်ဥဘားမာ Democrat သမ္မတဖြစ်ဖို့အတွက်တရားဝင်ထောက်ခံခဲ့သူဖြစ်ပါတယ်ခင်ဗျာ။
ကိုဗစ်ကူးစက်မှုတွေတိုးမြင့်လို့ကန့်သက်ချက်တွေချထားရဲ့ဩစတြေးလျနဲ့နယူးဇီလန်တို့မှာတချို့ကန့်သက်ချက်တွေဖြေလျှော့တာတချို့ဆက်ပြီးတော့ထားရှိရတယ်လို့ပါတယ်။ဩစတြေးလျနိုင်ငံကလူရည်ထူထပ်တဲ့ဆင်နီမျိုးမှာတော့ကလေးကျောင်းတွေပြန်ဖွင့်ပြီးတော့ဆင်နီမျိုးတည်တဲ့ New South Wales ပြည်နယ်မှာ16နှစ်အထက်အရွယ်ရောက်ပြီးသူ80ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးသွားပြီဖြစ်ပါတယ်။ဩစတြေးလျကဒုတိယအကြီးဆုံးမြို့တစ်မြို့ဖြစ်တဲ့ Melbourne မြို့ရှိတဲ့ Victoria ပြည်နယ်မှာတော့ကာကွယ်ဆေးထိုးပြီးသူ80ရာခိုင်နှုန်းရှိလာတာကြောင့်ဒီလာမယ့်တောက်ကြနေမှာအပြစ်မတော်ရကန့်သက်ချက်ဖယ်ရှားပေးတော့မှာဖြစ်ပါတယ်။နယူးဇီလန်မှာကတော့အခြေအနေကဒီလိုမဟုတ်ဘဲနဲ့ကာကွယ်ဆေးထိုးမြင့်တက်နေပြီမဲ့လည်းနောက်ထပ်နှစ်ပတ်မလိုအပ်ဘဲနဲ့အပြစ်မထွက်ရကန့်သက်မယ်လို့ဝန်ကြီးချုပ်ကဒီကနေ့ပဲကြေညာသွားခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုင်းတန်နာကျော်နဲ့ကိုသားညိုဦးတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမအဦးဆုံးတော့အချင်းသားတွေဒီကနေ့လွတ်ပေးတဲ့သတင်းနဲ့စကြရအောင်ပါ။မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ဆန္ဒပြလို့ဖမ်းဆီးပြစ်ဒဏ်ချခံထားရတဲ့အချင်းသား1300ကျော်ကိုကန့်သက်ချက်နဲ့လူချင်းချမ်းသာကွင်ပြုလိုက်သလိုအမှုရင်ဆိုင်နေရသူ4000ကျော်ကိုလည်းအမှုတွေပိတ်သိမ်းပြီးလွတ်ပေးမယ်လို့ထုတ်ပြန်ကြေညာပါတယ်။ဒီနေ့ပြန်လည်လွတ်မြောက်လာကြသူတွေထဲမှာ NLD ပါတီဗဟိုကော်မတီဝင်တယောက်အပြင် DVB နဲ့မြစည်းမသတင်းဌာနကသတင်းတောက်တွေပါတဲ့အကြောင်း VOA သတင်းတောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စုပ္ပစနာပြမှုတွေကြောင့်ပြစ်ဒဏ်ကြခံနေရသူ1316ယောက်ကိုနောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်ယခုကြံရှိနေတဲ့ပြစ်ဒဏ်တွေနဲ့ပေါင်းပြီးကြခံရမယ်ဆိုတဲ့တတ်သက်ချက်တွေနဲ့လူငယ်ချမ်းသာခွင့်ပြုတယ်ဆိုပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နောက်တစ်ခါဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက်တရားရုံးအသီးသီးမှာအမှုရင်ဆိုင်နေရသူ4320ဦးကိုလည်းကြားနာစစ်ဆေးနေတဲ့အမှုတွေပိတ်သိမ်းပြီးအမှုကနေလွှတ်ပေးမယ်ဆိုပြီးစစ်ကောင်စီအတွင်းရေးမှူးဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေကအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီနေ့ပြန်လွတ်လာသူတွေထဲမှာ NLD ဗဟိုကော်မတီဝင်ဗဟိုအပြန်ကြားရေးတာဝန်ရှိသူလည်းဖြစ်တဲ့မုံရွာအောင်ရှင်ပြန်လွတ်တယ်ဆိုပြီးသူ့ဇနီးကအတည်ပြုပါတယ်။သတင်းတောက်တချို့လည်းပြန်လွတ်လာကြတဲ့အထက်မှာမြိတ်မြို့အခြေဆိုင် DVB သတင်းတောက်ကိုအောင်ကျော်ကတော့ပုံမှန်401ပုံမှန်ခွဲ100ခံဝင်ကတိနဲ့လွတ်ပေးလိုက်တာဖြစ်တယ်ဆိုပြီး VOA ကိုအခုလိုပြောပြပါတယ်။ပြန်လွတ်လာတ
ော့ကျွန်တော်တို့ဒီ401ခြေတော်ဥပဒေရပါလေ။ကျွန်တော်တို့အဲ့လိုလက်မှတ်ထိုးပြီးတော့ကျွန်တော်တို့တော့ပြန်လွတ်ပေးလိုက်တယ်အဲ့လိုပြတဲ့အခါမှာသူကတော့အမှားပါရေးထားလဲဆိုတော့ကျွန်တော်တို့ဒီပြစ်မှုကိုပေါ့လေနောက်တစ်ကြိမ်ပြန်လဲပြီးတော့ဟိုဇူးလုံမဲ့ဆိုရင်တန်ခဲ့တဲ့ကျွေးချယ်နေပေါ့ပြစ်မှုကျွေးချယ်နေပေါ့နောက်တစ်ကြိမ်မှာပြန်လဲပေါင်းချက်နေဆိုပြီးတော့အဲ့လိုပြောရဲပေါ့အဲ့လိုနဲ့ဟိုဆက်လာတာပေါ့ကျွန်တော်တို့ဒီဘိတ်ကျင်းအောင်မှာဆိုရင်အားလုံးပေါ့ဒီလိုဆက်တာကတော့84ရောက်ပေါ့84ရောက်လွတ်လာကြ 后对了，俺俺部门的生产那里咯，阿龙忙俺俺，你讲了俺俺部门的生产那里家嘞，像俺俺包围，他部门里头他自己搞了，现在嘛先先给了没？
对了，国王叫我包围，他先看下肚里哈，是叫一个喇嘛啊，变成那些年满目的看个下来路来说话嘞，啊，拉住的人有人，他先看下来 ，D B B 的领导过美女家了，毕业检查完的，六秒拉了吧，毕业检查嘛，那个也见到的，面表情那边没。都把我这个那边路拉都是五大企业所被标牌的。
你知道吗？就第二块来到企业那块嘛，而且妈妈就那边那个大人，在家里里啊，农村里啊，需要工作，可能说，就是我过路的太大了，他们农民人家一点一点，都是面那边解决了。我可能我那大生意我呀，都是提起来。
比如的领导那些上班时，有些都熬夜呢，他的领导的来边路拉马路，啥意思呀？谁都熬夜耶？俺们来些年纪，我可没命啊了，可路飘大把嘞。
我昨天那上班没的嘛，那个下谁都熬夜班的，那没人家班，他说这个没人家在里面睡着了，是吧？那没在熬夜，不过你留下了个睡着了，不管俺们睡。都把门嘛把门对门对上，把门拆拆开，就是第一个爱情嘛。哎，多少家了？不喊啊，俺俺家里也说他了，说不喊木个人弄。但是人家当年嘛，不这么家说他的，你没得伢子爱屋里不嘛，话不出空见面了。哎，那个弄不啦么弄啦，假如了么对家的，我那伢子着急啊，我们明天去吧。
你妈这公司噶，俺那等下嘞，废话一拉个啥逼？那俺这晚老妈突然到的，面边喷水看下啦，青草看下啦的，洗个啥吧？啊，够钱吗？突然他妈阿龙阿罗变来龙庙大庙的么洗的吧不？突然他妈这个喷水的哈，你妈那俺妈把这骗来的来说啥个？可怕个，阿弟们北京那张皮带手臂，龙庙拉来 D B B 突然到国王叫阿罗有啥吧嘞？大兵，你妈那俺也皮身漂亮木地的嘛，把温度的阿龙说背部露来露来，国王叫阿。
ပြောပါတယ်အဲဒီပထမတွေရှိပါတယ်ကျွန်တော်မြေကြီးမှာပြည်သူတွေပါတယ်ပြည်နယ်တွေဟာဒီဟာအားလုံးကမှန်တိုင်းပြီပါပေါ့အဲ့တော့ဒီပထမတွေကိုဖန်ဆီးရတဲ့ဆရာကတော့ဟာကျွန်တော်တို့ဒီအားလုံးဒါတစ်ကဘာလုံးမှာတစ်ကဘာလုံးကအောက်ကြီးနေသူတွေပေါ့လေဒီမှာပြီးမှာပါတယ်ရှိနေတဲ့ဆိုတော့မသိအောင်လို့အဲ့လိုကိုဖန်ဆီးရလို့ပဲကျွန်တော်တို့အမြင်နဲ့ပြန်တစ်ချိန်မှာလဲကျွန်တော်တို့ဒီသူတို့ပြ
young winter, go James put out no, no upa when mess will be, Mizazu and Yaga at the future, Missy Madrin Tanagaro, Jinavare, Nangay Echina, Kuni, Sasha, Epo, ABB Garo, Fancy they said, Niaman Kayalo, they so do.
เมื่อมาถึงเป็นผู้การบ้านเนี่ยคุณจะไปรอเมื่อมาอีอาเซียนเยจ้าวันสองยี่เป็นมุ่งเชนีกูเปียวเปียวไปบ้านเมื่อมาในงานอีตัวอาเซียนในงานนี้เนี่ยตบตุ่นยิ้มยากเกินไปเลยนะมาเมื่อมาในงานอาเชนีเปียวเลยตัวเลยลูกตั้มรักกาวีอุจิโจปุจมุจิไม่เอาอะไรกับเปียวจ้าเลยไปเลยเมื่อมาในงานมาพิเศษเลยจำเป็นมือดีกูประตูกามาเลทาตาซีมาเปียวบุลูเลยในงานเราดีกันเปียวจ้าเลยมึงคนเนี่ยมาเปียวตัวไปเลยที่เจ้ายังงงกับเปียวบุลูเลยดีงูรอกกูอเมียตั
ချရဲမိခွန်ကိုဒီကနေ့နိုင်ငံပိုင်ရုပ်သံတွေမှာထုတ်လွှင့်ပြသပါတယ်။မိခွန်ထဲမှာပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမသမာမှုတွေရှိခဲ့တယ်ဆိုတာထပ်ပြောခဲ့တယ်လို့ဆရာနာသိမှုပေါ်အခြေခံတဲ့ဆန္ဒပြမှုတွေအကြမ်းဖက်မှုတွေရှိနေတယ်ဆိုတာကိုပြောကြားသွားပါတယ်။မြန်မာနိုင်ငံအရေးဖြည့်ရှင်းမှုအာဆီယံခေါင်းဆောင်တွေအကြားအချက်၅ချက်ပါဝင်တဲ့သဘောတူညီချက်ကိုဧပြီလ24ရက်နေ့ကရရှိခဲ့တဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့အခြေအနေတွေပြောင်းလဲသွားတယ်လို့သူကအခုလိုပြောပါတယ်
။သဘောတူညီချက်ကိုမြန်မာနိုင်ငံရဲ့နိုင်ငံရေးတည်ငြိမ်မှုနဲ့အာဆီယံရဲ့ချာတာများနဲ့အညီဆောင်ရွက်သွားမယ်လို့ဖော်ပြခဲ့ပါတယ်။ဒီခါကျတည်းကပထမချက်ဟာအရေးကြီးဆုံးဖြစ်ပါတယ်။အကြမ်းဖက်မှုများအများသောရပ်ဆိုင်းရတဲ့အားလုံးကထိမ့်သိမ့်ကြမှချင်းပြင်းအတတ်နယ်ဆိုဆောင်ရွက်ကြဖို့ဖြစ်ပေမဲ့လည်းဧပြီလဒီကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာအကြမ်းဖက်အဖွဲ့တို့ထုတ်ပြန်ကြေညာထားတဲ့ CRPH နဲ့ NUG တို့ရဲ့လှုံ့ဆော်မှု EU အချို့ရဲ့ပါဝင်ပတ်သက်မှုအားပေးမှုများနဲ့အကြမ်းဖက်မှုများပုံမှုစူပေါ့စွာဖြစ်ပေါ်လာတာကိုတွေ့ရှိရပါတယ
်။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အကြမ်းဖက်တပ်ဖြတ်မှုတွေရပ်သွားအောင်ဘယ်သူကမှအလေးထားလှုံ့ဆော်နေတာမရှိဘူးလို့လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဆွတ်ဆွဲပါတယ
်။တို့အကြမ်းဖက်လူရဲ့တပ်ဖြတ်ဖြက်စီး ဒါတွေကိုဘယ်သူမှအလင်းနဲ့ထားဟန်တာထိမ့်သိမှုတွေပြုတ်တာမတွေ့ရပါဘူးကျွန်တော်တို့ကိုပဲတောင်းဆိုမှုပြုတ်လို့ပြီးတော့မှကျွန်တော်တို့ပဲဒီပြဿနာကိုရှင်းလင်းနေရတာဖြစ်ပါတယ်ဒါကိုအာဆီယံအနေနဲ့ဆောင်ရွက်ပေးဖို့လိုမယ်လို့ကျွန်တော်ပြောလို့ပါတယ
်ရှေ့သတင်းပတ်အောက်တိုဘာ26ကနေ28ရက်မှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံကိုစစ်ကောင်စီကောင်းဆောင်ကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်အာဆီယံသဘောတူညီချက်တွေမှာပါတဲ့အတိုင်းဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးအရီဝွန်ယူဆော့ဖ်ကမြန်မာနိုင်ငံကိုတွားရောက်နိုင်ဖို့နဲ့ခရီးစဉ်အတွင်းဖမ်းဆီးခံနေရတဲ့နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးဖို့တောင်းဆိုထားပါတယ်အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်တွေမှာညှိနှိုင်းလို့မရတာတွေရှိနေတယ်လို့ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကဒီကနေ့မိတ်ခွန်းထဲမှာထည့်ပြောသွားပါတယ
်အာဆီယံကူတူရဲ့တောင်းဆိုမှုတွေမှာညှိနှိုင်းပြီးတော့မရနိုင်တာတွေရှိပါတယ်ဘယ်လိုပဲဖြစ်စီကျွန်တော်တို့နိုင်ငံတွေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တာနဲ့ညီအကောင်းဆုံးဖြစ်အောင်ဆောင်ရွက်တော့မှာဖြစ်ပါတယ
်စစ်ကောင်စီကြီးကဲရဲ့မိကွန်းထဲမှာသတင်းကျွတ်အထိမ်းအမှတ်လွတ်ညင်းချင်းသာခွင့်တွေပေးမယ်ဆိုတာကိုလည်းပြောကြားခဲ့ပါတယ် COVID-19 ကပ်ရောဂါအခြေအနေနဲ့ပတ်သက်လို့ပြောကြားတဲ့အထဲမှာတော့မြန်မာနိုင်ငံမှာလက်ရှိရောဂါကူးစက်မှုနှုန်း900ရာခိုင်နှုန်းအထိကျဆင်းနေပြီးအခုအော်တိုဘာလအကုန်မှာ300ရာခိုင်နှုန်းအထိကျဆင်းအောင်ကြိုးစားနေတယ်လို့ဆိုပါတယ်လက်ရှိမှာရှမ်းပြည်နယ်နဲ့မကွေးတိုင်းတွေကချို့ပြည်နယ်တွေမှာကူးစက်မှုနှုန်းမြင့်မားနေစေပဲဆိုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းထဲမှာပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသူ6တန်းကျော်ရှိနေတဲ့အကြောင်းနဲ့ကိုဗစ်ကာကွယ်ဆေးတွေကိုတခြားနိုင်ငံတွေကနေဝယ်ယူနေရတယ်လို့ပြည်တွင်းမှာလည်းထုတ်လုပ်နိုင်မှုအတွက်ကြိုးပမ်းဆောင်ရွက်နေလို့ပြောပေမဲ့ဘယ်လိုထုတ်လုပ်မယ်ဆိုတဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးတမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သတင်းကျွတ်အထိမ်းအမှတ်မိန့်ခွန်းထဲမှာပြည်သူတွေကိုစီစားသုံးမှုလျှော့ချဖို့လည်းတိုက်တွန်းခဲ့ပါတယ်ကျမရဲ့အတွက်တည်းမဟုတ်ပဲပြည်ပကနေစားသုံးစီဝယ်ယူနေရတဲ့နိုင်ငံသားငွေလျှော့ချနိုင်မှာမို့နိုင်ငံလိုအပ်ချက်အတွက်ပြည်သူတွေစီလျှော့စားကြဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာပါခင်ဗျာမကြာခင်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အမှုကြားနာစစ်ဆေးမှုအကြောင်းကိုလည်းပြောပြပေးသွားပါဦးမယ်အခုတော့မြို့နယ်တချို့မှာဆန္ဒပြပွဲတွေဖြစ်ခဲ့တဲ့အကြောင်းကိုပြောပြပေးပါမယ်တရင်ကျုပ်အထိမ်းအမှတ်နဲ့ရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာချစ်တက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်တော်လန်တရင်ကျုပ်မိတောက်တင်နဲ့အာလာရှင်ကိုလောင်ကျွမ်းစေဆိုတဲ့ခေါင်းစဉ်နဲ့ချစ်တက်ဆန္ဒပြခဲ့ကြတာပါမန္တလေးကဆန္ဒပြပွဲကိုစစ်ကောင်စီတပ်တွေကကားနဲ့ဝင်တိုက်ပြီးဖမ်းဆီးတာကြောင့်လူ9ယောက်ထက်မနည်းဒီကနေ့ဖမ်းဆီးခံခဲ့ရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့တရင်ကိုတော့မဆွမွန်ကပြောပြပေးပါပါခင်ဗျာ
ဆရာနာရှင်စန့်ကျင်ရေးလမ်းပေါ်ထွက်ပြီးတော့ဆန္ဒပြပွဲတွေဒီကနေ့မျိုးကြီးတချို့မှာလုပ်ခဲ့ကြတာမှာတော့တချို့ဆန္ဒပြပွဲတွေကအင်အားအတော်အသင့်များခဲ့ပါတယ်အင်အား50ကျော်နဲ့ဆန္ဒပြခဲ့တဲ့မန္တလေးမြို့ကမန္တလေးလူငယ်တပိတ်စစ်ကြောင်းကိုစစ်ကောင်စီတပ်ဘက်ကဒီကနေ့အောက်တိုဘာလ18ရက်နေ့မနက် 8:00 ဝန်းကျင်လောက်မှာအိမ်စည်းကားတွေနဲ့တိုက်တနက်တွေနဲ့ပစ်ဖောက်ပြီးတော့ဖမ်းဆီးခဲ့ပါတယ်အနည်းဆုံးဆန္ဒပြလူငယ်9ဦးလောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA မြန်မာပိုင်းကိုပြောပြပါတယ
်ဒီနေ့မန္တလေးမှာတပိတ်စစ်ကြောင်းဖြိုခင်းရတာပေါ့နော်ကျွန်တော်တို့ဒီ8:00ဝန်းကျင်မှာမန္တလေးလူငယ်တပိတ်စစ်ကြောင်းကိုကျွန်တော်တို့အိမ်စည်းကားနဲ့ကျွန်တော်အရင်ပထမဆုံးပြစ်တိုက်ပြီးတော့ဖမ်းတာပေါ့နော်အဲ့တော့ပြစ်တိုက်ဖမ်းတယ်ဖမ်းပြီးတော့ခါကျတော့တနတ်တွေဖောက်တယ်ပေါ့တနတ်တွေဖောက်ပြီးကျွန်တော်ဖြိုခွင်းချင်းခံရပါတော့ကျွန်တော်တို့ဟို9ယောက်လောက်ခင်ဗျဟုတ်ဆိုင်ကယ်ကတော့ကျွန်တော်10စီးကျော်လောက်ယူသွားပါတယ်ခင်ဗျကားနဲ့လာပြီးတော့ကျွန်တော်တိုက်ပြီးတော့ဖမ်းတာဆိုတော့ကားတိုက်တဲ့တံရတံချက်ပြီးတော့အများစုရသွားပါတယ်ဟုတ
်မန္တလေးမှာအောက်တိုဘာလ16ရက်နေ့စနေနေ့လောက်ကနေစလို့မြို့ရဲ့လမ်းထောင်နေရာတွေမှာစစ်ကောင်စီတပ်ဖက်ကနေရာယူပြီးစစ်ဆေးနေပါတယ်အရက်ဝတ်တွေနဲ့ကင်းလှည့်တာတွေကင်းမုံချတာတွေနဲ့ဖုန်းစစ်ဆေးတာမျိုးတွေကိုပို့ပြီးတော့တိတိတသားလှုပ်လာနေတယ်လို့သူတို့မသိငါဘူးဆိုရင်ဖမ်းဆီးတာတွေကိုလည်းလုပ်နေပါတယ်လို့ဒေသခံတဦးကပြောပြပါတယ်စကိုင်းတိုင်းမုံရွာမြို့မှာလဲစစ်ကောင်စီတပ်တွေကလုံခြုံရေးအင်မတန်ကိုတင်းကျပ်ထားတဲ့ကြားကပဲဒီကနေ့အင်အား50ကျော်နဲ့သတင်းကျုပ်အထိမ်းအမှတ်ဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတွေကိုရှောင်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့မုံရွာမြို့လူထုတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကိုတန်းကျော်ဦးကပြောပြပါတယ်
။တပိတ်ကတော့ကျွန်တော်ဒီတပိတ်ငလုံးကောပေါ့လေ။တပိတ်ငလုံးကောကိုအဓိကကျွန်တော် PSGB ရဲ့ခေါင်းထားတဲ့ကောပါ။အဲဒီကောကိုကျွန်တော်တို့တော်လာတဲ့ရင်းကျပ်ကြပေးတဲ့အားသာရှင်ကိုလောင်ကျွမ်းစေမယ်ဆိုတဲ့တပိတ်စာသားဖြစ်မှုကန်ပြီးတော့ကျွန်တော်ဒီနေ့မှာဆက်ရှိတာပါဒီအစ်စ်သားတွေကတော့တခြားမြို့နယ်နဲ့အဝင်အထွက်တွေနဲ့အများကြီးရှိတယ်ပြီးတော့ကျွန်တော်တပိတ်စစ်ကြောင်းနဲ့လည်းအမြင့်မပြတ်ဟိုအားမရှိဘူးအားကောင်းတယ်အားကောင်းတဲ့အခါကျတော့လည်းကျွန်တော်ဒီမော်မီတွေကတော့ဒီစစ်တပ်ကတော့လုံလုံကြီးကိုအတင်းကျပ်ဆုံးအခြားပြီးတဲ့အခါမှာဒီနေ့လည်းဖမ်းဆီးရပြီးရှိတယ် tapi ni kalau tu sih sih gaya dia macam macam lah life dia, si ayah wajib ni lelaki dia macam macam lah tadi ni ni sih dia, alam dia tu tu macam ni tu lah.
Yang kau malah dikini mana bayi nonga, amu tu mih pergi subi lo cida sana piake jawab le, acah ini cida sana piake jawab dia nak mabe longjong ye dia yau malah kima. Amizuan ni luzu kue nain kere, lu sana biasa jauh ma pawai ni malin lin apa jawabare?
Semalu kalau ubuza me, kenyang kalau jono ni yang dikasi ayah bano cibio, jenaru tini solusi, jenaru luzu kue biro tinggi jauh tu isiye ukari ni unsia ni unsiye bano kok, alu unsiye, tapi u nenek aku tadi kah, jenaru bakal ni juga. Ni di mana sahaja ini, scout tempat ini, cipi sama tu, cini, tu cini, kalau tu cini, tak kini cipi apa lah, lalu tu cini jen cipi sama jenar cipi apa lah.
Tengok ni 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 bayi nongal ni, jangan orang sangat ya ingat suri bubau miro. Tadi lain terinci miro di ni, anak singgul langjuan si suri saran ni, miro di kain sang sangat ya kecabar ni. Tetapi sangat ya tu dikaro si uniform miso bi sangat ya kebar ni. สิ่งของสิบกระโดดเรียนจบเทียมันเนี่ยจริงจังในตัวบ้านจะเท่าเนี่ยตัวยาจูกูสิ่งการตั้งมาชั้นเนี่ยลุงยังชั้นอากุนเป็นเกิดลูกสิ่งนั้นเช่นสั่งจีนสนับยามุริมาป่าวิงเกล้าเจ้าตียาสเวคันทายาเร่ตัวบ้านเลี้ยงเนี่ยตัวยาจูกูมุริเป็ดเต็มมีรถเปลี่ยนลูกเป็นบ้านเมลูสิ่งของสิบกระดิกเนี่ยจริงยาวาเร่ที่ลุงมีรถเปลี่ยนลูกเป็นเนี่ยจะใช้เนี่ยมาเว่จะพามาเลยสนับยาเร่ตัวริกูในนี้มีรถพันสิ่งนี้รับเชื่อไปเลยสิ่ง มาสมมติว่าเปียกเราคะเนี่ยตราชินุคุณนั้นสินิจาระก็รอวิวยามาบ้านสิสิ่งเนี่ยตอนนี้ลานิยามบ้านทุลินจะดีใช่ปะเนี่ยมาจากเกี่ยมาแชมป์เนี่ยเนี่ยแชมป์เนี่ยด้วยไต้ปุ่นพินิเดชินิริโกติมเปียปีต่อไปไหมคุณรอในงานอัตมิงานดองสันสุจิมุจานาสิเซมุตเรงโกติมเปียปีไปไหมในปีรอที่ดันเดียวมาปัสเซนต์เนี่ยลานิรันสิสิ่งเนี่ยในงานอัตมิงานดองสันสุจิมุตมุเนี่ยแต่มาเราอุ้มเนี่ยมุตมุโรโกที่กันได้เอาตัวมาละเสียเนี่ยมาเสร็จจานาบ้านเนี่ยด ကုန်သွင်းကုန်ဥပဒေပုံမှန်၈၁၁ဥပဒေပုံမှန်၆၉နဲ့တရားစွဲထားတဲ့အမှုတွေအတွက်နှစ်ဖက်ရှိနေတဲ့တရားရုံးကိုရှောက်လဲချက်ပေးခဲ့ကြပါတယ်။ရန်ကုန်ကပြည်ပတဲ့ဒီသတင်းကိုတော့မှတ်ခင်ဖြူသေးကပြောပြပေးမှာပါခင်ဗျာ။နေပြည်တော်တည်ထောင်တရားရုံးမှာအပတ်စဉ်သတင်းလာနေတိုင်းစစ်ဆေးနေကြ။သမရဦးဝင်းမြင့်အပေါ်ဆွဲဆိုထားတဲ့တဘာဝဘေးအနေဆိုင်ရာအမှုနဲ့ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့တဘာဝဘေးအမှုပို့ကုံသွင်းကုံဥပဒေပုံမှန်၈၁၁ဥပဒေပုံမှန်၆၉ကိုဒီကနေ့စစ်ဆေးပါတယ်။ပို့ကုံသွင်းကုံနဲ့၁၁၁ဥပဒေတွေချိုးဖောက်တယ်လို့စွပ်စွဲခံထားရတဲ့အမှုတွေနဲ့ပတ်သက်လို့နှစ်ဖက်ရှိနေတွေဒီကနေ့လျှောက်လဲချက်ပေးခဲ့ကြတာပါ။ဒီကနေ့စစ်ဆေးတာနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ရ ပြန်ခေါ်သက်သေးကဟိုသူတို့ရင်ဘာဘာပြန်နေရပြန်ခေါ်သက်သေးပြန်ဦးမြင်နိုင်တဲ့နောက်တစ်ယောက်ပေါ့ပြန်ကြောက်စစ်လိုက်တယ်တော့လူကြီးကတလာမဲ့တနေ့နာနေချိန်လိုက်ပို့ကုန်အတွင်းကိုဥပဒေပုံမှာရှေ့အမှုဟာဖေဖော်ဝါရီလတရက်အာနာတိန်နေနေကတွန်ဆန်းစုကြည်နေအင်ကနေဆက်သွေးရေးစကားပြောဆက်တဲ့ဇန်နဝါရီတွေ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဆွဲဆူထားတဲ့ပုံမှာဖြစ်ပါတယ်ဆက်သွေး ဒီမော်ဘီအတွက်ဒေါန်ဆန်းစုကြည်မှာအပြစ်ရှိတယ်လို့တရားလိုဘက်ကတရားသူကြီးကိုရှောက်ထားခဲ့ပြီးဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကတော့အပြစ်မရှိကြောင်းတက်တင်တဲ့တကွပြန်လည်ခြေပရှောက်ထားတင်ပြခဲ့တယ်လို့ပြောပါရယ်ဒီမော်ဘီအတွက်ဆွဲချက်တင်မတင်ဆိုတဲ့ဆုံးဖြတ်ချက်ကိုတော့လာမယ့်တနင်္လာနေ့အောက်တိုဘာလ25ရက်နေ့မှာဆုံးဖြတ်သွားဖို့ရှိပါရယ်လက်ရှိမှာတော့ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အမှုတွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခါခွေးနဲ့အမှုတူးချင်းစီအပေါ်သဘာဝဘေးရနေဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုတွေကိုဆွဲချက်တင်ချပါရယ
်မကင်ပြူတီပြောပြပေးခဲ့တာပါခင်ဗျာပရရှင်တို့အခုနားဆင်နေကြတာကတော့ VA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ဒီအစီအစဉ်တွေကို VA မြန်မာပိုင်းရဲ့အင်တာနက် website ဆက်မျက်နှာအပြင် Facebook နဲ့ YouTube ဆက်မျက်နှာတို့ကလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာမကြခင်မှာကျွန်တော်တို့ဒုတိယပိုင်းအပတ်စဉ်ပြပိုချက်တွေကိုတင်ပြပေးသွားပါမယ်ခင်ဗျာ
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ
ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။တော်ရချင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့ရှမ်းနယ်ချင်းပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုပြောပြခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြားဒီကနေ့တိုက်ပွဲဖြစ်သွားခဲ့ပါတယ်။တနင်္ဂနွေနေ့ကတော့မွန်ကိုဘက်မှာစစ်ကောင်စီတပ်နဲ့ကိုကန့်လက်နက်ကိုင် MNDAA တို့အကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ချင်းပြည်နယ်ဟာခါနဲ့ဖလန်ကြားမှာ CNA CDF ဖူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်ခဲ့ပါတယ်။တန်းတန်းလက်နက်ကိုင်တွေနဲ့စစ်ကောင်စီအကြားဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုကြီးညံကပြောပြပေးပါပါခင်ဗျာ
။မူဆယ်မြို့နယ်မူဆယ်ကုတ်ခိုင်ပြည်တော်စုလမ်းမကြီးရဲ့အရှိတ်ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ရဲ့တပ်မဟာ6တရင်ကိုနယ်မြေမှာဒီနေ့အောက်တိုဘာလ18ရက်မနက်ပိုင်းကစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်။အာဒီနေ့ကတော့ဟိုရှမ်းမြောက်ဘက်မှာကျွန်တော်တို့တပ်မဟာ6နေနဲ့ဘက်မှာခုခံတိုက်ပွဲရှိပါတယ်။အတရင်ကူးနေနေဘက်မှာတန်တိုင်းဒီမှာအဲ့ဘက်မှာဖြစ်ပါတယ်။မိုးစေကနဲ့ခုခံဘက်ကိုသွားတဲ့ဒီလိုစုလမ်းပါပေါ့နော်။အဲ့ဒါအဲ့ဒါရှစ်ဘက်ရှစ်ဘက်ကျပါတယ်။အဲ၁၆ရက်နေ့ကနေသူတို့အတမ်းတော်ပေးတာသူဉာဏ်ရရှိပါတယ်အဲသူကင်းအားပေါ်နော်နေရာဝန်းကျင်လောက်နဲ့အဲသူရှိတာရှိပါလား
တိုက်ပွဲအခြေအနေအသေးစိတ်မသိရသေးသလိုအထူးကိုက်ဆင်းရဲလည်းမရှိသေးကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်မူဆယ်မြို့နယ်အရှေ့ပိုင်းတရုတ်နယ်စပ်အနီးကမုံကိုဖောင်းဆိုင်ဘက်မှာလဲစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေသလိုလက်ရှိအချိန်ထိလည်းစည်ရဲတင်းမာနေစေဖြစ်ကြောင်းပြောပါရယ
်။မွန်ကိုဘက်မှာလည်းတိုက်ပွဲရတော့ MNDA နဲ့ရှိပါရယ်။ဟိုမွန်ကိုဖောင်းချန်ကစုတုံးတုံးပေါ်မှာကိုနေကတိုက်ပွဲဖြစ်တယ်။ခုတည်းကတော့အဲ့ဘက်မှာဒီစည်ရဲအချိန်ကတော့တင်းမာနေစေဖြစ်ပါရယ
်။မွန်ကိုဒေသခံတို့ကတော့ဖောင်းဆိုင်မှာမနေ့ကညပိုင်းအထိတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့လည်းဒီနေ့မှာတော့ပြစ်ခတ်တံတွေမကြားရဘူးလို့ပြောပါရယ
်။ဒါဒီနေ့တော့ဘာမှမကြားဘူးပြောပါဟော။အမနေ့တော့ဖြစ်တယ်ကောအပေါင်းဆုံးကမနေ့ကတော့ဖြစ်တာပုံစံမှာဖြစ်တာဟောမနေ့ဒီဖြစ်တယ်ညထိဖြစ်တော့ဗောညတနိုင်နှစ်မိုင်ဖြစ်ဗောအာ
တနင်္ဂနွေနေ့ကဖောင်းဆိုင်မှာဖြစ်တဲ့တိုက်ပွဲဟာစစ်ကောင်စီရဲ့တပ်မ69စခန်းကို MNDAA ကလာရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အရဲသားတအုပ်လက်နက်ကြီးကြီးထိမှန်ကြောင်းကချင်သတင်းဌာန KNG ကထုတ်ပြန်ထားပါတယ်ဒီလ12ရက်နေ့မုံကိုမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတုန်းကတော့အသက်2နှစ်ကျော်ကလေး2ဦးအပါအဝင်အရသား6ဦးလက်နက်ကြီးထိမှန်ခဲ့ပါတယ်။ရှမ်းပြည်နယ်တဲကမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုဖောင်းဆိုင်ဒေသမှာဇူလိုင်လဇန်ကလေးကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါ။ချင်းပြည်နယ်ဟာခါနဲ့ဖလန်းဘတ်မှာလည်းဒီရက်ပိုင်းအတွင်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးတင်းမာမှုတွေရှိနေပါတယ်။ကလေးမျိုးဘက်ကတက်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံချင်းတပ်ဖွဲ့တွေကကားလန်တလျှောက်ကြားဖြတ်တိုက်ခိုက်နေကြတာပါမနေ့တနင်္ဂနွေနေ့ကတိုက်ပွဲပြင်းထန်ခဲ့ကြောင်းချင်းမျိုးသားကာကွယ်ရေးတပ် CNDF ကတာဝန်ရှိသူတို့ကပြောပါတယ
်ဒီကနေ့အချိန်တွေတော့လုံးဝဘာမှမရှိသေးဘူးဒီနေ့နေ့တွေကတော့လမ်းပြင်ဖို့လာတဲ့ JCB ဆက်ကြီးပေါ်တော့မြေထိုးဆက်ကြီးတို့ပြစ်လိုက်တယ်ပြစ်လိုက်တယ်သူပြန်ထည့်သွားတယ်အဲဒါမပြင်ရဘဲနဲ့မနေ့ကဟိုချာချာကြီးရောအနီးနားမှာပတ်ဝန်းကျင်လောက်မှာကြားဖြတ်တိုက်တာဟုတ်တယ်ကြားဖြတ်တိုက်တာအားကနေပြန်လာမှဒီလိုအခြေရင်းကတော့ညက်ရှိနိုင်တော့ပုံမှန်ဖြစ်တယ်ကစကိုင်းအိုင်မန်၃ရက်လောက်ရှိနေအိုင်မန်ညက်မိနေတာအဲ့မှာတိုက်တာ CNF လက်ပါမယ် CDF လက်ပါမယ်ကျွန်တော်တို့၃ဖွဲ့ပေါ်မှုတိုက်တာက
ဒီတိုက်ပွဲမှာစစ်ကား၉စီးဖြတ်စည်းခဲ့ကြောင်းနဲ့အရာရှိအပါအဝင်ထိခိုက်ကြဆုံးသူများကြောင်းပြောပေမဲ့လည်းတိကျအတည်ပြုချက်တော့မရသေးပါဘူးချင်းပြည်နယ်ကိုမကွေးတိုင်းပခုတ်ကူကနေမင်းတပ်နဲ့စကိုင်းတိုင်းကလေးမျိုးဘက်ကနေဖလန်းဟာခါစသဖြင့်စစ်ကြောင်းနှစ်ကြောင်းနဲ့ စစ်တပ်တွေဒီလ12ရက်နေ့ကစစ်ချီလာနေပြီးတော့14ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါထန်တလန်မြို့နယ် CNA ချင်းမျိုးသားတပ်ဖွဲ့ဌာနချုပ်အနီးကစစ်ကောင်စီရဲ့လုံလဲတပ်စခန်းကို CNA နဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့တွေကပြီးခဲ့တဲ့စက်တင်ဘာလမှာသိမ်းယူလိုက်ပြီးတဲ့နောက်ပိုင်းချင်းပြည်နယ်အတွင်းမှာစီးရီးတင်းမာမှုတွေပုံမှုမြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့စီးပွားရေးကဏ္ဍကိုမတင်ပြခင်သတင်းတောက်မှတ်စုအစီအစဉ်နဲ့စပါမယ်မြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ကာယယောဂကိုထိန်းချုပ်နိုင်မှုအတွက်ယောဂကာကွယ်ဆေးထိုးလုပ်ငန်းတွေကိုဦးစားပေးအုပ်စုအလိုက်ထိုးနှံပေးနေတဲ့အထက်အသက်12နှစ်အထက်နဲ့18နှစ်အောက်ကျောင်းသားကျောင်းသူတွေကိုပါထိုးနှံပေးနေပါပြီနိုင်ငံအတွင်းကာယယောဂထိန်းချုပ်လာနေတဲ့အတိုင်းအတာပေါ်မူတည်ပြီးအခြေခံပညာကျောင်းတွေပြန်ဖွင့်နိုင်မှုအတွက်ရည်ရွယ်ပြီးဆောင်ရွက်နေတယ်လို့ကျမရေးနဲ့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းအရာတွေကိုသတင်းတောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူတွေးကပြောပြပေးပါမယ်ခင်ဗျာ
ကိုဗစ်ရောဂါကာကွယ်ဆေးထိုးပေးနေတဲ့အထက်အသက်12နှစ်အထက်အလဲတန်းနဲ့အထက်တန်းကျောင်းသူလူငယ်တွေကိုပြီးခဲ့တဲ့အင်္ဂါနေ့ကစပြီးနေပြည်တော်ကောင်စီအတွင်းမှာရှိတဲ့ကာကွယ်ဆေးထိုးစုရက်တွေမှာကာကွယ်ဆေးထိုးရေးစတင်ခဲ့ပါတယ်နေပြည်တော်မှာအစိုးရစာတင်ကျောင်းဖုံတော်ကြီးဒီပညာရေးကျောင်းနဲ့ကိုပိုင်ကျောင်းတွေမှာအလဲတန်းနဲ့အထက်တန်းကျောင်းပေါင်း496ကျောင်းရှိပြီးအဲ့ဒီထဲကကျောင်းသားကျောင်းသူစုစုပေါင်း 83,900 ကျော်ကိုကာကွယ်ဆေးထိုးပေးမှာဖြစ်တယ်လို့သိရပါတယ်။2021-2022ပညာသင်နှစ်မှာကျောင်းအပ်ထားတဲ့ကျောင်းသားကျောင်းသူတက်တန်းဝင်ကျင်ကိုတရုတ်နိုင်ငံထုတ်ဆိုင်နိုဗက်ကာကွယ်ဆေးထိုးပေးမှာဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြည်ဝေကိုပြောပါတယ
်။ကျွန်တော်တို့ကတော့12နှစ်အထက်ပေါ့နော်12နှစ်ထက်ကျောင်းသားလူငယ်တွေဦးစားပေးပြီးထိုးမှာပေါ့နော်။ဆိုင်နိုဘက်ပဲထိုးမှာကြဟုတ်ဒီဆိုင်နိုဘက်ကတော့နိုင်ငံတော်များများမှာထိုးပြီးသွားပြီပေါ့နော်တရုတ်ပြည်ဆိုရင်ဒီဆိုင်နိုဘက်ကိုအပြူဝယ်ရဖို့သူက3နှစ်ကနေ18နှစ်အထိသူကအပြူဝယ်ရဖို့ဒီကလေးပေါင်းပေါ့နော်ခုနပြောတဲ့63သန်းတောင်သူကထိုးလာပြီဆိုတော့အဲ့လိုမျိုးပေါ့နော်သူရဲ့ဒီ vaccine ရဲ့ efficacy ခုလည်းကြီးလို့မရအောင် safety လည်းကြီးရပါပေါ့နော်
ယောဂကာကွယ်ဆေးကိုအသက်12နှစ်အရွယ်ကစပြီးဦးစားပေးထိုးပေးနေတာဖြစ်ပြီး12နှစ်အောက်မူလတန်းနဲ့အလဲတန်းအရွယ်ကျောင်းသားကလေးငယ်တွေကိုတော့ထိုးပေးအောင်မှာမဟုတ်သေးဘူးလို့ကျန်းမာရေးဌာနတာဝန်ရှိသူကဆက်ပြောပြခဲ့ပါတယ
်။နိုင်ငံကမှလည်းထိုးတဲ့နိုင်ငံတွေရှိရဲမထိုးတဲ့နိုင်ငံတွေရှိရဲပေါ့နော်။လက်ရှိကတော့ကျွန်တော်တို့ကတော့ဒီ12နှစ်အထက်ကိုဦးစားပေးပြီးအရင်ဆုံးပြန်ပါပေါ့နော်။အဲဆို12နှစ်အောက်ကျတော့လည်းဒီယောဂကူးစက်မှုပေါ့ပေါ့နော်။သူကဒီပြောပြောလို့ပြင်းထန်ခံစားရတဲ့ဟာလည်းသူကအုပ်စုကပိုနေတယ်ပေါ့နော်။ဒီဆယ်ကျော်တက်အရွယ်ဖြစ်လာတဲ့12နှစ်နဲ့18နှစ်မှာတော့သူကယောဂလည်းပိုပြီးတော့ကူးစက်မှုကခုနအုပ်စုရဲ့အပြင်ပိုများတယ်အဲ့နောက်ပြီးတော့ပေါ့နော်ယောဂပြင်းထန်တဲ့ဆန်စားရဲ့ဟာတွေအခုဒေတာမှာတွေ့တာပေါ့နော
်ကျောင်းပြန်ဖွင့်ထားတဲ့ရခိုင်ပြည်နယ်မှာတော့2021-2022ခုနှစ်ပညာသင်နှစ်အတွက်မူလတန်းအလဲတန်းအထက်တန်းကျောင်းအပ်ထားသူပေါင်းက 38,000 ကျော်ရှိပါတယ်ဒီထဲကအသက်12နှစ်အထက်အကျုံးဝင်သူကျောင်းသားလူငယ်တွေကိုထိုးနှံပေးသွားမှာဖြစ်တယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်က VOA ကိုပြောပါတယ်
ဆိုင်နိုဘက်ကဖိုးမဲ့အရေအတွက်ကရောက်မှပဲသိမယ်နော်ကျွန်တော်တို့ကတုံးထားတာတော့ 39,544 ပ
ါအခုထိုးပေးနေတဲ့ဆိုင်နိုဘက်တရုတ်ကိုဗစ်ကာကွယ်ဆေးကိုတရုတ်နိုင်ငံမှာအသက်3နှစ်ကနေ18နှစ်အထိထိုးပေးဖို့အရေးပေါ်အသုံးပြုခွင့် WHO ကရထားတယ်လို့စစ်ကောင်စီသတင်းတွေမှာထုတ်ပြန်ထားပါတယ်ယောဂကာကွယ်ဆေးကိုကျောင်းသားကျောင်းသူတိုင်းမထိုးမနေရမဟုတ်ပဲကိုယ့်ရဲ့ဆန္ဒအလိုက်ရွေးချယ်ခွင့်ရှိပြီးကာကွယ်ဆေးမထိုးထားသူတွေကိုကျောင်းတက်ခွင့်ပိတ်ပင်မှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်။ကာကွယ်ဆေးထိုးပြီးပညာသင်ယူခွင့်အခွင့်အလမ်းရရှိစေဖို့ကိုဗစ်ကြောင့်ဖြစ်ပွားသေဆုံးမှုကိုလျှော့ချဖို့ကျောင်းသားကျောင်းသူတွေကနေတဆင့်မိသားစုနဲ့ပတ်ဝန်းကျင်ထံယောဂကူးစက်ပြန့်ပွားမှုကိုတားဆီးပေးဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အခုလိုထိုးပေးနေတာလို့သိရပါတယ်။ကျောင်းသားကျောင်းသူတွေကိုအခုလိုကာကွယ်ဆေးထိုးပေးတာတွေစတင်နေပြီဆိုပေမဲ့တနိုင်ငံလုံးကျောင်းတွေပြန်ဖွင့်နိုင်ရေးကာလကိုတော့အတိအကျမသိရသေးပါဘူး။ယောဂကူးစက်မှုတွေလျော့ကြပြီးကျောင်းတွေပြန်ဖွင့်ဖို့ညွှန်ကြားလာရင်အဆင့်သင့်ဖြစ်အောင်ဆောင်ရွက်နေရတယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စွာတွင်က VOA ကိုပြောပါတယ်
။ဘယ်စီကျောင်းဖွင့်မလဲဆိုတော့ကျွန်တော်တို့ကပြောလို့မရသေးဘူးခင်ဗျ။ငကူတွေကကျွန်တော်တို့ကျောင်းတွေပြန်ဖွင့်ခဲ့ရင်ကလေးတွေအတွက်ဟိုဟာကြိုတင်ပြင်ဆင်တဲ့အစီအစဉ်နဲ့ကျွန်တော်တို့တောက်လျှောက်ပြင်နေတာပါခင်ဗျ။ဆရာဆရာမတွေလည်းသူတို့ကျောင်းတွေမှာသူတို့သင်ကြားရေးနဲ့ပတ်သက်လို့သူကသူတို့ပြန်လည်ဆွေးနွေးတာလည်းကျွန်တော်တို့ခိုင်းထားပါတယ်ခင်ဗျ။ဟုတ်ဟုတ်ကျွန်တော်ဆရာဆရာမတွေဒီကလေးတွေဟိုနေပြတဲ့ခါမှာဟိုကြောင်းပြတဲ့ခါမှာအစင်းနေပြအောင်ဆရာဆရာမတွေကအကုန်လုံးကျွန်တော်တို့ဒီဘက်ကဂျုံပိုင်းဆိုင်ရာတွေရောအကုန်လုံးစူးစမ်းပြီးဆောက်ရွက်နေတယ်ဆိုတာလည်းပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်း900ခန့်အောက်ကျဆင်းလာပြီဆိုရင်လုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်နိုင်မှာဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်နိုင်ငံအတွင်းမှာကက်ယောဂါကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူကတော့ 42သိန်းကျော်ရှိထားပါတယ်။ယောဂကာကွယ်ဆေးထိုးပြီးရင်လည်းကာကွယ်ဆေးစည်းမျဉ်းတွေကိုဆက်ပြီးလိုက်နာဖို့တိုက်တွန်းနေသလိုကျောင်းတွေပြန်ဖွင့်ရင်ကျောင်းသူကျောင်းသားဆရာမတွေလည်းယောဂကာကွယ်ရေးအသိပေးနှိုးဆော်ချက်တွေအတိုင်းလိုက်နာကြဖို့တတိပေးထားတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုစီစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင်။
မကင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်တရုတ်ရဲ့နိုင်ငံပိုင်ဆိုင်မှုတိကမှာခင်ဗျာတရုတ်နိုင်ငံရဲ့ပိုင်ဆိုင်မှုတွေနဲ့အလုသမားတွေရဲ့လုံခြုံရေးကိုတာလီဘန်တွေကအာမခံမယ်ဆိုရင်အာဖဂန်နစ္စတန်မှာတရုတ်ဘက်ကဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံဖို့လိုလားနေပါတယ်တာလီဘန်ရဲ့သတင်းနဲ့ယဉ်ကျေးမှုဆိုင်ရာယာယီဒုတိယဝန်ကြီးဇာဟီဘူလာမူဂျာဟစ်ကတော့သူ့အစိုးရအနေနဲ့ဆောင်ရွက်ဖို့အစင်းသင့်ရှိကြောင်းလည်းပြောပါတယ်ဒီအကြောင်း VOE သတင်းတော်အာယီရှာတန်ဇင်းရဲ့ကာဘူးမြို့တော်မှာရုတ်တံတွစ်ဆုပ်မင်းမြတ်မှုတွေကနေကောက်နှုတ်ပြီးတော့ဒီသတင်းမှာစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ခင်ဗျာ
လက်ထနောက်ထရန်တူအီကော်နမီအာဖဂန်နစ္စတန်စ်အီကော်နမီအစ်နော့ဒူအင်းဂုတ
်စီးပွားရေးကိစ္စကိုလက်ရအောင်ပါအာဖဂန်ရဲ့စီးပွားရေးကတိတ်ပြီးမကောင်းပါဘူး။စီးပွားရေးကိုကယ်တင်ဖို့ဘာအစီအစဉ်ရှိပါလဲ
။ဘယ်လေအခြေစားဒီဝဇီယတ်ပင်ချလာဒီနော်မယ်ကေတို
ပါ။စီးပွားရေးချင်းနေပုံမှန်ပြဖြစ်လာနေပါပြီ။နိုင်ငံအရေးမြစ်တွေကိုကျွန်တော်တို့စူးစိထားပြီးဆက်လက်စူးစိနေစေလည်းဖြစ်ပါတယ်။ကျွန်တော်ကုံတွေလည်းရင်းနှီးမြှုပ်နှံမှုအသင့်မှာလမ်းတိဆောက်မှုပါဝင်စီမံကိန်းကြီးတွေလည်းလုပ်နေပါပြီ။တတ်တူ 2.4 အတွက်နိုင်ငံတချို့နဲ့သဘောတူလက်မှတ်ထိုးနိုင်မှုလည်းနီးစပ်လာနေပါပြီ။
What are you hoping for? How soon do you hope the US can
American နဲ့ညှိနှိုင်းမှုကနေဘာတွေမျှော်လင့်ထားပါသလဲ American ဘက်ကထိန်းထားတဲ့ငွေကိုမြန်မြန်ဖြည့်လျှော့ပေးဖို့မျှော်လင့်သလားအပြန်လန်အနေနဲ့ဘာတွေကမ်းလှမ်းလိုပါလဲ
မမခွေးရတာဘန်ဒဝလ်လေးပိုက်ဆိုမရှိုကာနာ
အာဖဂန်နစ္စတန်ငွေပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတာအာဖဂန်နစ္စတန်ပြည်သူတွေပေါ်မှာမတရားမှုဖြစ်ပါတယ်အမေရိကန်တွေနဲ့ကျွန်တော်တို့ညှိနှိုင်းတော့မှာအာဖဂန်ပြည်သူတွေရဲ့ပိုင်ဆိုင်မှုဖြစ်တဲ့အကြောင်းဒီငွေတွေဖြည့်လျှော့ပေးရေးအတွက်တခြားနိုင်ငံတွေနိုင်ငံတကာဘဏ္ဍာနဲ့လည်းညှိနှိုင်းနေပါတယ်ဒါအာဖဂန်ပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းမှုဖြစ်ပါတယ်အာဖဂန်လူထုရဲ့စီးပွားရေးပြဿနာကိုဖြေရှင်းရင်းမှာဒီငွေတွေဖြည့်လျှော့ပေးရေးကအရေးကြီးပါတယ်
One of the things the US has asked for publicly is for you to open
American back ka pwen pwen lin lin taung su chet twi de tikhu ka ro mengle twi atwet chaung ni pyan phwen po ne Taliban back ka le amyu thami twi pinya ye atwet gadi pyu tha ba de chaung ni ko le ti cha khwe pi ba bi di chaung ni ba chaung ma phwen na ba le
تروس پر امریکن اخبار غوختنی مشخصی کړي نه دی هغه عمومي اندېخنی
کوي کوچن دی او امریکن نه بګه شین شین لین تاسو سره مې شي به او مې زمي خو یې نه لو خو یې نه پتلو سو یې نه چا نه پیو ټاړه با جنو ني نه دی خو یې دی لې زا مې سره او ترو او اما کان پی ټا با دې مې انسان سی مين وی خو ری یا دا پی یا با لې مې اګو رو جنو دی مو غا ری کو چا مټ نی با دې منګلې ری چا مټ یا وو لو جنو مې پیو با وو စီစဉ်တခုချမှတ်နိုင်မှုတိုင်ပင်နေပြီးအချိန်တို့အတွင်းဒီကိစ္စဖြစ်ရှင်းနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ
်။ So can you explain this plan to me the plan for girls education
how ဒီစီစဉ်ကိုရှင်းပြလို့ရမလား။မိန်းကလေးတွေအတွက်ပညာရေးအစီအစဉ်လားအခုအချိန်နေနဲ့ဘာများကွာခြားပါသလဲ
။ဒါတကယ်တော့ ਨਾਲ စစ်ပတ်တဲ့လုပ်ငန်းကဘာရောရောတပ
ေါ့။လုံနည်းလုံးရအပြောင်းလဲပဲဖြစ်မှာပါ။ခီးသွားတာကနေကြောင်းသွားအလုပ်သွားတာပါဝင်အမျိုးသမီးတွေကိုလူဘေးကင်းအောင်ထားမလဲရုပ်ပန်းဆိုင်ဟာဘေးကင်းလုံခြုံပြီးစိတ်ချနိုင်မှုရှိစေဖို့အတွက်ကျောင်းတွေမှာစိတ်ချရတဲ့ပတ်ဝန်းကျင်မျိုးဖန်တီးပေးနိုင်ရေးအတွက်အစီအစဉ်လုပ်နေတာပ
ါ The Taliban have said they will allow women to work in Afghanistan
but Afghanistan မှာအမျိုးသမီးတွေအလုပ်လုပ်ခွင့်ပေးမယ်ဒါပေမဲ့အစ္စလာမ်ဥပဒေအရဖြစ်ရမယ်လို့ Taliban ကပြောပါတယ်ဒါပေမဲ့လည်း Islamic ကိုဘလို့အတိတ်ပဲဖွင့်တယ်လဲဆိုတဲ့အပေါ်မှာ Afghan အမျိုးသမီးတွေကြားနားမလည်နိုင်ဖြစ်နေကြပါတယ်ဥပမာပြောရရင်ကျမဒီမှာတွေ့ဆုံမိမျက်နေတာဟာအစ္စလာမ်ဖြစ်တယ်လို့ထင်ပါသလား
ပါဆူရတ်ဒါဒီအစ္စလာမီဝါလမာဟူကာဒ
်မြင့်သမီးတွေအတွက်စီးမြင်နေဘလို့လှုပ်လှုပ်ကြမလဲဓမ္မမောင်ရယ်လဲသူတို့ဆက်လက်ပညာသင်ကြားရေးအတွက်သင်ကြားပေးဖို့ကအစ္စလာမ်ဆရာတွေကဆုံးဖြတ်ကြရမှာပါဒီကိစ္စကိုဆရာတွေစူးစိတယ်မြင်တာကိုကျွန်တော်တို့စောင့်ဆိုင်းနေပါတယ်ပြီးရင်တော့သူတို့ဆုံးဖြတ်ချက်ကိုအစိုးရကိုတင်ပြရမှာပ
ါ A lot of educated Afghans have left the country recently
ပညာတတ်အာဖဂန်အများပြားလဲနိုင်ငံကနေထွက်သွားကြပါပြီနိုင်ငံကိုစီမံခန့်ခွဲဖို့အတွက်အရေးချင်းပြည်သူအလုံးအလောက်မရှိဘူးလို့လည်းတချို့ကပြောပါတယ်ဒီကိစ္စဘယ်လိုလုပ်မလဲ
ဟနိုအခဘာခစီဒီဟူကမတ်ဒါရီဝတခဆူစီဒီကိုရှစ်ဆဝဲဇပါကတခဆူစီခလကရာ
သူချွန်းချင်မလိုတဲ့ဌာနတွေမှာအရေးသွေးရှိပုဂ္ဂိုလ်တွေကိုခန့်အပ်နိုင်ရေးကျွန်တော်တို့ကြိုးစားနေပါတယ်ဥပမာဆိုရင်ကျမ်းမာရေးမှာဆရာဝန်တယောက်ကိုဝန်ကြီးဖြစ်စေချင်ပါတယ်ကုံတွေရေးမှာဆိုရင်လည်းကုံတွေတယောက်ကိုဝန်ကြီးဖြစ်စေချင်ပါတယ်ဘန်လုံငန်းမှာဆိုရင်လည်းဘန်လုံငန်းဆိုင်ရာမှာပါကူပွဲရတယောက်ကိုဝန်ကြီးဖြစ်စေချင်ပါတယ် တခြားဌာနတွေမှာလည်းအလားတူမျှော်မှန်းထားပါတယ်ဒီဌာနတွေမှာအလုပ်လုပ်နေတဲ့သူအများစုကအရင်ကတည်းကလုပ်နေကြတဲ့သူတွေဖြစ်ပါတယ
် You have expressed interest in China coming to
Afghanistan ကိုလာပြီးငွေချေးရင်းနှီးမြှုပ်နှံရေးအတွက်တရုတ်ကိုစိတ်ဝင်စားနေတယ်လို့ပြောပါတယ်တာလီဘန်ရဲ့အနေနဲ့တရုတ်ကိုဘာတွေများလှုပ်စေချင်ပါလဲ
တော်
ဒါရောမှအမှန်ပါတဲ့ချင်းစမှုကရောမဆိုင်ဟေဝတ်ဒေဂိုတေဂျာရတ်တေဝါအင်းဂျင်ဖြစ်ပြီးစီဝိုင်းအင်အားကောင်းပါတယ်သူတို့နဲ့ကုန်သွယ်စီဝိုင်းဆက်ဆံမှုတိုးမြင့်နိုင်ရင်ကျွန်တော်တို့ကြိုးစားနေပါတယ်တရုတ်နဲ့ကုန်သွယ်ရင်းနှီးမြှုပ်နှံမှုတွေလိုအပ်နေပြီမလဲကျွန်တော်တို့ရဲ့ပြည်ရင်းမှာဝင်ရောက်စွပ်ပတ်တာမျိုးကိုတော့လက်ခံမှာမဟုတ်ပါဘူ
း When you talk to Chinese diplomats
တရုတ်တန်တမန်ဒီနဲ့ဆွေးနွေးတဲ့အခါမှာသူတို့ဘက်ကအာဖဂန်နစ္စတန်မှာဘာတွေလိုလားနေပါသလဲသူတို့ကဘာတွေလိုချင်နေလဲအာဖဂန်နစ္စတန်မှာသူတို့ဘာတွေလုပ်ဖို့လိုလားနေပါသလဲ
အခုဒီတဲ့ဇမီနာမဆိုင်ရီစအမ်နက်တီ
ဒီမှာယင်းနည်းမျိုးနွယ်သူတွေနဲ့သူတို့အလုပ်သမားတွေအတွက်ဘေးကင်းလုံခြုံရေးကိုသူတို့ဘက်ကလိုလားပါတယ်အာဖဂန်နစ္စတန်နိုင်ငံတွင်းကကန္နာတချို့မှာယင်းနည်းမျိုးနွယ်မှုသူတို့ဘက်ကစိတ်ဝင်စားနေပြီးအသေးစိတ်ညှိနှိုင်းဆွေးနွေးလိုနေပါတယ်ဒီစီမံကိန်းတွေကတခုကတော့ mass annex ပဲဖြစ်ပါတယ်။သူတို့ဘက်ကဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံလိုနေတဲ့အရေးကြီးတဲ့နယ်ပယ်ရေးထဲမှာတခုပါဝင်ဖြစ်ပြီးအာဖဂန်နစ္စတန်အတွက်လည်းလိုအပ်ပါတယ်။သူတို့ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပိုင်ဆိုင်မှုတွေအတွက်လုံခြုံရေးကိုကျွန်တော်တို့ဘက်ကလည်းဂရုပြုထားပါတယ်
။ရှေးဟောင်းဗုဒ္ဓရုပ်ပွားတော်တွေတရှိရာ mass annex တတ်တူတူဖို့ရေးလောက်ွက်ကတော့အာဖဂန်နစ္စတန်ရဲ့အကြီးဆုံးဂျင်းနီတတ်တူတူဖို့ရေးလောက်ွက်တည်တဲ့ကတခုဖြစ်ပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်ဒေါ်လာ1 trillion ကျော်တန်ဖိုးရှိတဲ့မတူးဖော်ရသေးတဲ့တွင်းတွက်သတ္တုတင်ယာဇာတတွေရှိတယ်လို့လည်းယူဆထားကြပါတယ်ရှင
်။မတ်တင်ဂီထိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းပြောပြပေးပါအောင်မယ်။ပါလင်မြို့တော်မှာ visual art အနုပညာအရာလက်ရာတွေကိုနည်းပညာနဲ့ပေါင်းပြီးစမ်းသစ်တဲ့အနုပညာအဖြစ်ဖန်တီးပြသနေပါတယ်။အပြင်မှာမြင်ရတဲ့ပကြီကားကိုလက်ကင်စမတ်ဖုန်းကင်မရာနဲ့တဆင့်ခံကြည့်တဲ့အခါအမြင်တစ်မျိုးပြောင်းလဲသွားတာမျိုးထူးခြားအောင်လုပ်ဆောင်ထားတဲ့အနုပညာလက်ရာတွေအကြောင်းမဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါရခင်ဗျာ။
ပုံစံသစ်အနုပညာလက်ရာတွေပေါ်ထွက်တဲ့မြို့တစ်မြို့လို့ပြောရင်မမှားတဲ့ဂျာမနီနိုင်ငံဘာလင်မြို့တော်မှာ visual art အနုပညာကိုနည်းပညာနဲ့ပေါင်းပြီးတော့စမ်းသစ်အမြင်နဲ့ထူးထူးခြားခြားခံစားနိုင်အောင်လို့ဖန်တီးပြသနေပါတယ်။ street art, tape art, 3D သုံးဖက်မြင်ရုပ်လုံးကြွစတဲ့အနုပညာတွေကိုဖန်တီးတဲ့အနုပညာရှင်80လောက်ကသူတို့ရဲ့လက်ရာကိုနည်းပညာနဲ့ပေါင်းဆက်ပြီးတော့စမ်းသစ်တဲ့အနုပညာသစ်အဖြစ်နဲ့ပြသနေတာပါ။game over လို့နာမည်ပေးထားတဲ့ပြပွဲအစားအဦးတွေကိုဝင်လိုက်တာနဲ့နည်းပညာနဲ့ပေါက်ဆက်ထားတဲ့အနုပညာလက်ရာမျိုးစုံကိုမြင်ရမှာဖြစ်ပါတယ်
။ Bis heute und ich bin mir ziemlich sicher, dass wir eine sehr sehr geile
ကျွန်တော်တို့အနုပညာရှင်တွေဘယ်လောက်တိုးတက်လာတယ်အနုပညာကိုပုံစံအစုံနဲ့ဖန်တီးနိုင်တယ်ဆိုတာကိုပြသနိုင်လို့သိကောင်းတယ်ထူးခြားတယ်လို့ထင်ပါတယ်။အထူးသဖြင့် covid ကပ်ရောဂါနဲ့လာနေချီ၆ကန်နေခဲ့ပြီးတော့အခုတော့အယောင်တွေနဲ့ပြန်လဲစုပြင်နေတာကကျွန်တော်တို့အတွက်တင်မဟုတ်ပဲနဲ့လာကြည့်သူတွေအတွက်လည်းစိတ်တက်တက်ကြွစရာဖြစ်မယ်လို့ထင်ပါတယ်
။ Game Over ပြပွဲလာသူတွေအနေနဲ့အထူးဖန်တီးထားတဲ့ Mobile App ထည့်ထားတဲ့ Smartphone တို့ Tablet Computer တို့ရဲ့ကင်မရာကနေတဆင့်ပကြီကားတွေကိုကြည့်တဲ့အခါမှာတက်ဝင်နေတဲ့ပကြီကားတွေလိုအသွင်ပြောင်းသွားပါတယ်။ဒါကြောင့် Mona Lisa ပုံတူစီစေးပကြီကားက Smartphone ကင်မရာပေါ်မှာကိုယ့်ကိုမျက်လုံးမှိတ်ပြလိုက်ရှာထုတ်ပြလိုက်လုပ်နေတာမျိုးတွေကိုမြင်ရမှာဖြစ်ပါတယ်။Augmented reality နည်းပညာကြောင့်အပြင်မှာရှိတဲ့ပစ္စည်းတွေကကင်မရာပေါ်မှာပုံစံတစ်မျိုးပြောင်းလဲပေါ်နေတာဖြစ်ပါတယ်
။ Street art, urban art, tape art, fine art, projection mapping.
Street art, urban art, tape art, fine art, projection mapping, 3D, motion design စသဖြင့်မတူတဲ့နည်းတွေနဲ့ဖန်တီးနိုင်တဲ့အနုပညာရှင်တွေစုစည်းထားတဲ့ကိုယ့်ရဲ့ကြီးဖြစ်ပါတယ်။အရင်ဗမာမှာမရှိခဲ့ပူတာမျိုးကျွန်တော်တို့ကလှုပ်ချင်တာမလို့ game over မှာဖန်တီးပြသထားပါတယ်။
analog ပကြီကားတွေကို digital နည်းပညာနဲ့အသွင်ပြောင်းကြည့်နိုင်တယ်လို့မီးရောင်တွေနဲ့လည်းအနုပညာလက်ရာတွေရဲ့ပုံစံတွေအသွင်ပြောင်းလဲသွားအောင်လို့ဖန်တီးထားကြပါတယ်။ Germany နိုင်ငံမှာစတင်ခေတ်စားတယ်လို့ပြောလို့ရတဲ့ tape art အနုပညာနဲ့ဖန်တီးမှုတွေကိုလည်း game over ပြပွဲမှာတွေ့ရပါတယ်။ကတ်ခွာ tape ပြောင်းစုံကိုလိုချင်တဲ့ပုံသဏ္ဍာန်ဖြစ်အောင်ကတ်ပြီးတော့ပုံဖော်တဲ့အနုပညာဖြစ်ပါတယ်။အနုပညာရှင် Fabifa က Mona Lisa ပုံကို tape ပြောင်းစုံနဲ့ကတ်ပြီးပုံဖော်ထားပါတယ်။
Ich hab Mona Lisa mit dem Berlin Style ein bisschen verschont.
ကျမတော့မိုနာလီဇာကိုဗာလင်စတိုင်လှုပ်ထားပါတယ်။လိမ့်မင်းဆိုင်ရာလွတ်လပ်မှုကိုဖော်ပြခြင်းလို့အခုလိုအသုံးဆောင်ပစ္စည်းတွေသူ့ကိုယ်မှာဝစ်ဆင်ပေးထားတာပါ
။နောက်ထပ် Tape Art အမှုပညာရှင်တယောက်ဖြစ်တဲ့ Stephen Busk ကတော့ Tape That လို့နာမည်ပေးထားတဲ့သူ့ရဲ့ဖန်တီးမှုတွေကိုမီးရောင်တွေနဲ့လှုပ်ရှားနေတယ်လို့ဖြစ်အောင်လှုပ်ထားပါတယ်။ကတ်ခွာရောင်စုံတိတ်တွေကပ်ပြီးတော့ပုံဖော်ထားတဲ့ရောင်စုံနေရန်တွေကမီးရောင်ပေါ်လိုက်ပြီးတော့ပြောင်းလဲသွားကြပါတယ်။
Also meine Hoffnung ist, dass die Leute hier in dem Raum wirklich das Gefühl kriegen, sie lösen sich.
Die Kanne Yolaja du Rigo, Alonga Piaugwe Dwaja Re Sure Kansa Jemio, Bijinaba. Nayanui Piaugwe Dwaja Re, Dainjari Piaugwe Dwaja Re, Yayaha Mungwa Dwaja Re Sure Kansa Jemio, Yadwa Medu Mio Nemare.
Video game Riga Niyare Segu Rigo, Nubinja Layari, Kete Digital Nibinjari Ne Bounce Habiro Dibia Wema, Nubinja Shin Shisega, Penny Tazaraba.
Hier matched.Wir versuchen die richtigen Künstler zusammenzuführen, die sich wieder kreativ.
အနုပညာကိုနည်းတွေတုံးပြီးတော့ပြောင်းလဲဖန်တီးနိုင်မယ်။အထူးသဖြင့်ဘာနဲ့မှမတူအောင်အသက်အစမ်းဖန်တီးနိုင်မယ်။အနုပညာရှင်မျိုးတွေကျွန်တော်တို့စူးစမ်းစူးစီးထားတာပါ။ကိုယ်တိုးတက်မှုအတွက်တင်မဟုတ်ပဲနဲ့တခြားသူတွေအားကြလာအောင်အနုပညာရှင်တွေကပိုကောင်းပိုစမ်းသစ်အောင်ဘယ်လိုလုပ်နိုင်မလဲလို့အမြဲတမ်းစူးစမ်းနေကြပါလေ။အဲ့ဒါကိုပဲကျွန်တော်တို့ကဦးစားပေးပြသခြင်းတာဖြစ်ပါလေ။
Game over ပြပွဲကိုလာမယ်ဆိုရင်ကြိုတင်ဘုတ်ကင်လုပ်ထားဖို့လိုသလိုဧည့်သည်တိုင်း COVID ကာကွယ်ဆေးထိုးထားတဲ့မှတ်တမ်းပြဖို့လိုအပ်ပါတယ်။ Germany နိုင်ငံက COVID စီကံချက်တွေလိုက်နာကြဖို့လည်းလိုပါတယ်။ America ကနေလာလေကြတဲ့ Greenberg ဇနီးမောင်နှံကတော့သုံးပတ်မြေရုပ်လုံးကြွအမှုပညာတွေကိုတိတ်ကိုသဘောကျနေကြပါတ
ယ်။ I really enjoy this. I didn't know what to expect coming into here and
တကယ်ကိုသဘောကျပါတယ်။ဒါတော့ကတော့ဘာတွေ့ရမလဲမသိဘူးဆိုပြီးတော့လာကြည့်ခဲ့တာ။ဒီမှာကြည့်စရာတွေများလုံးလို့ဘယ်ဟာကြည့်ရမှန်းမသိအောင်တော့ဖြစ်ပါတယ်
။ဂျာမနီနိုင်ငံဘာလင်မြို့တော်ကဖြိုဖျက်တော့မဲ့ကာစီနိုလောင်းကစားရုံဟောင်းကြီးကိုခေတ်သစ်အမှုပညာရှင်တို့ရဲ့ဖန်တီးအင်ဂျင်အဖြစ်နဲ့အသွင်ပြောင်းလဲထားတာဖြစ်ပါတယ်။ဒီ Game Over ပြပွဲကိုတော့တစ်နှစ်ကြာပြသထားမှာပါ။မြို့ပြရင်ကျေးမှုလက်ရာတွေစမ်းသစ်ဖန်တီးထားတဲ့အမှုပညာလက်ရာတွေစုစည်းနေတဲ့ဘာလင်မြို့တော်မှာအခုလဲနည်းပညာနဲ့ပေါင်းစပ်ထားတဲ့ပုံစံသစ်အမှုပညာလက်ရာတွေကိုအမှုပညာရှင်80ကဖန်တီးပြသနေတာဖြစ်ပါရဲ့ရှင်။ကျွန်မအဆုံမြတ်ပါမှာ
။အဆုံမြတ်မှာစုစည်းတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ View American တန်ကနေတင်းလှနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုလည်းတင်ပြပေးပါအောင်မယ်။ကမ္ဘာတလွားကထင်ရှားကြော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုမအေးတန်တာကျော်ကစူးစီးတင်ပြပေးထားပါရခင်ဗျာ
Really you need a Bebop to have a social life?
Yeah, dad, kind of.
I don't want you addicted to some device.
COVID ကပေးကာလအတွင်းမှာဖန်တီးခဲ့တဲ့ animation cartoon ရုပ်ရှင်ကာတကဖြစ်တဲ့ Wrong's Gone Wrong ဆိုတဲ့ရုပ်ရှင်ကာတမှာတော့စက်ရုပ်လေးတွေကကလေးတွေတယောက်နဲ့တယောက်ကြားဆက်သွယ်လုပ်ပေးနေတဲ့ဇာတ်လမ်းလေးဖြစ်ပါတယ်ကာတွန်းတွေကဇက်လိုက်လေးနေရာကတရုတ်ဆောင်တဲ့မင်းသား Jack Dylan Crozer အတွက်တော့တရုတ်ရှင်ရရတာသူ့မိမရဲ့အဝတ်ပီတို့ခန်းထဲကိုငယ်ငယ်ကလိုနောက်တစ်ခါပြန်ရောက်သွားခဲ့တာဖြစ်ပါတယ
် Grandpa has a hard he's hard of hearing he can't really hear anything like he's like so he turns the TV up like insanely loud and the place where I was
ဘူးကနားသိမကောင်းလीဘာကူမှမကြားတာဒီတော့ TV ကိုလုံးဝမခံနိုင်တော့အောင်ခြေကြီးဖွင့်ထားတာကျွန်တော်တန်သွင်းတဲ့နေရာကလည်းအမိရဲ့ဗီဒီယိုကန်အဖိုးခန့်ရဲ့ပေါ်တက်ရမှာရှိနေတာအခုအဖိုးကကျွန်တော်နဲ့နေတယ်အဖိုးကတကယ်ကိုလူတော့ကျွန်တော်အရန်ချစ်ပါတယ် TV ပဲသူ့ရဲ့ TV ကအရန်ကိုကျဲတာ
ကိုဗစ်ကပေးကလာအလုံးလုံးကြာရတာမလို့ဇက်လိုက်နေရကတရုတ်ဆောင်တဲ့ဒီမင်းသားလေးအတန်သွင်းတဲ့အခါမှာတကယ်ဆက်တွေအတန်လုံးခန်းတွေနဲ့အရှူရူထဲမှာတွင်းရတာမျိုးမဟုတ်ဘဲနဲ့အိမ်မှာအတန်လုံးဖို့အတွက်အဝတ်တွေများများနဲ့အမေဘီရိုကန်နဲ့ဝင်ပြီးတော့တွင်းရတာပါတရုတ်ရှင်တွေမှာမင်းသားဇက်ဂါလီဖီယာနာကီနဲ့at hams တို့လည်းပါဝင်ထားကြပါသေး။တငယ်ချင်းတွေနဲ့ချစ်ခင်မှုပြီးတော့ခေတ်သစ်ရဲ့ digital ဆက်သွယ်ရေးတို့ကြောင့်ဘလို့ချိတ်ဆက်လက်ပတ်တလဲဆိုတာအတူတူရှာတွေ့ခဲ့ကြပါသေး။ဇလန်းတင်းကသူတို့ကဘာလေးတွေမှာကလေးတွေအတွက်ကဆက်ရုပ်တွေနဲ့အဖို့ပြုပြီးတော့စကားပြောရတာတာမယ့်အနေအထားဖြစ်လာပြီးတော့ဘန်နီလေးတယောက်သူ့ရဲ့ဆက်ချုံရင်သွားတဲ့ဆက်ရုပ်လေးနဲ့ဘာတွေဖြစ်ကြလဲဆိုတာတွေ့ရပါမယ်။ဒီစကားမှာဘန်နီအဖေနေရာမှာတရုတ်ဆောင်တဲ့မင်းသား at hams ကတော့ဒီစကားလေးကလို့ B-pop ဆက်ရုပ်လေးတကောင်အပြင်မှာရမယ်ဆိုရင်မလို့ချင်ပါ
ဘူး I have kids I like the less screen stuff the better
ကျွန်တော်မှလည်းကလေးတွေရှိတယ်လေအဲ့ဒီဆက်တွေကိုတော့မသုံးခိုင်းလေကောင်းလေပါပဲ
I can't turn anything on if it requires a password I'm really
ကျွန်တော်ကတော့ဘာမှကိုမဖွင့်တတ်တာ
password ဒါထည့်ရမယ်ဆိုရင်တော့အဲ့ဒီမှာရင်ပြီးပြီပဲနီးပညာဆိုရင်တော်တော်ကိုမလုတ်တတ်တာပါငယ်ငယ်ကကစားရတဲ့ Simon ကိုတော့ကစားရပါတယ်အလွတ်မှတ်ရတဲ့ game လေးအဲ့ဒီတော့ရတယ်ကျွန်တော်အစင်ကအဲ့ဒီမှာဂိတ်ဆုံးပဲ
ဒီနေ့ကမှကလူတိုင်း social media လူမှုကွန်ရက်ဆိုတာတွေပေါ်မှာအချိန်များများပေးနေကြခြင်းဒီ social media ရဲ့အကျိုးဆက်တွေဘာတွေဖြစ်မလဲဆိုတာ Ron's Gone Wrong ရုပ်ရှင်ထဲမှာလိုက်ပြီးရှာပြထားတယ်လို့ဇန်ညွန်းစရာ Peter Bennett ကပြောပါတယ်
I think he more explores it rather than warns of it. You know, it's more like we're all going through this, adults and kids.
အဲ့ဒါနဲ့ပတ်သက်ပြီးသတိပေးနေရမျိုးတစ်ခါသူကအဲ့ဒါကိုစမ်းကြည့်လှုပ်ကြည့်စူးစမ်းနေတာကျွန်တော်အားလုံးကြုံရတဲ့အတွေ့အကြုံမျိုးပါပဲလူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ပျက်စစ်ပစ္စည်းတစ်ခုရလာပြီဆိုတစ်ချိန်လုံးလှုပ်ကြည့်နေခြင်းကြတယ်လုံရင်းနဲ့အမားတွေဖြစ်အဲ့ဒီကနေပြီးပဲလှုပ်တက်လာတိလာကြတာလေဒီအဆင့်တော့အားလုံးဖြတ်ကြရတာပဲ Find the road. We don't need
anyone else.I currently have one friend. ဒီရုပ်ရှင်ထဲမှာသူတို့အပြင်မင်းသမီး Olivia Colman နဲ့မင်းသား Rob Delancey တို့လည်းပါဝင်တရုပ်ဆောင်ပြီးတော့ John Philip Vine နဲ့ Sarah Smith တို့က Director နောက်ပြီးတော့ Octavio E. Rodriguez ကတွဲဘက် Director လုပ်ပြီးတော့ရိုက်ထားကြတာပါ။ဇာတ်ကြောင်းကတော့ Peter Bennett နဲ့ Smith တို့ပူးတွဲပြီးရေးသားတာဖြစ်ပါတယ်။ဒီရုပ်ရှင်ကိုဗြိတိန်နိုင်ငံမှာအောက်တိုဘာလ15ရက်နေ့ကစယုံတင်ပြီးတော့အမေရိကန်ပြည်အစုမှာတော့အောက်တိုဘာလ22ရက်နေ့မှာယုံတင်မှာဖြစ်ပါတယ်ရှင
်။မအီတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ယုံသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။တနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ကျွန်တော်တို့အခုထုတ်လင်းပေးနေတဲ့ည9နာရီကနေ10နာရီအစီအစဉ်တွေကိုတော့လိုင်းနိုမီတာ31 32 51နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ
ဆီအာနာတိမ်မှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ February လနောက်ပိုင်းမှာဖမ်းဆီးခံထားရသူ1300ကျော်ကိုမြန်မာစစ်ကောင်စီကပြည်ထောင်လူငယ်ချမ်းသာခွင့်ပေးလိုက်ပြီးတော့အမှုရင်ဆိုင်နေရသူ4300ကျော်ပေါ်မှာကြားနာစစ်ဆေးတဲ့အမှုတွေကိုလည်းပိတ်သိမ်းပေးလိုက်ပါတယ်လူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့အခုလိုမျိုးလူငယ်ချမ်းသာဝင်ပေးတာလို့ကြေညာချက်ထုတ်တယ်လို့လာမယ့်သတင်းကြုတ်အခါသမယမှာစိတ်အေးချမ်းသာစွာကုသကောင်းမှုလုံနိုင်မှုဆိုပြီးမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ပြောကြားသွားခဲ့ပါတယ်။ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေဒီလူမြောက်တဲ့ထဲဘလောက်ပါမယ်ဆိုတော့အတိအကျမသိရသေးပေမဲ့နိုင်ငံရေးလေးလာသုံးသက်သူလည်းဖြစ် VOA ရဲ့ပင်နိုင်ဆောင်ပါရှင်လည်းဖြစ်တဲ့ဦးစီသူအောင်မြင့်လည်းလွတ်မြောက်တဲ့ထဲမှာပါဝင်ကြောင်းရှင်းနေဖြစ်သူဦးခင်မောင်မြင့်က VOA ကိုအတည်ပြုပြောကြားပါတယ်။အမှုပညာရှင်တွေထဲမှာတော့ရုပ်ရှင်မင်းသမီးအိန္ဒြာကျော်စင်လူမှုကွန်ရက်ပေါ်မှာနာမည်ကြီးရဲ့မဝင်းမင်းတန်းတို့လည်းလွတ်မြောက်တဲ့ထဲမှာပါဝင်ပြီးတော့စစ်ကောင်စီရဲ့ဖန်ဝင်ရန်ကြောင်းတင်းရှောင်နေရသူအမှုပညာရှင်24ဦးကိုလည်းအမှုပိတ်သိမ်းပေးလိုက်ပါတယ်။မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေကမြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်တွားရောက်မဲ့ကိစ္စနှောင့်နှေးနေရတဲ့ကိစ္စစိတ်ပြက်မိကြောင်းပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုကူညီဖြည့်ရှင်ဖို့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်မဲ့ကိစ္စကိုမြန်မာစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ဖို့ငင်းဆန်လို့ဒီလနှောင်းပိုင်းကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုမဖိတ်ဖဲနဲ့နိုင်ငံရေးနဲ့ပတ်သက်မှုမရှိတဲ့မြန်မာကိုယ်စားလှယ်တူကိုဖိတ်ကြားမယ်လို့အာဆီယံကဆုံးဖြတ်လိုက်ပါတယ်။ဒီလိုမျိုးအရှိထောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့မြမအရေးကြိုးပမ်းမှုတွေမှာမြန်မာဘက်ကကောင်းမွန်တဲ့တုံ့ပြန်မှုမရှိဘူးလို့ပြောဆိုပြီးတော့လာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကဒီကနေ့ပဲပြောကြားသွားပါတယ်မြန်မာနိုင်ငံကိုအသစ်ရောက်ရှိလာတဲ့တန်ယုံဒုတိယအကြီးအကဲဒက်ဘလင်ဟာမြန်မာနိုင်ငံတွင်ဆရာနာသိမ်းမှုနောက်ပိုင်းဆန္ဒပြမှုတွေပေါ်မှာအကြမ်းဖက်ပစ်ခတ်နှိမ်နွမ်းမှုတွေကြောင့်တည်ဆုံခဲ့ရတဲ့သူတွေကိုဂုဏ်ပြုမှုတွေပြုလုပ်ခဲ့ပါတယ်။ဆရာနာသိမ်းမှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့သူတွေကိုဂုဏ်ပြုထားတဲ့အမေရိကန်တန်ယုံတွင်ကြာဆုံးသူများအမှတ်တရအထိမ်းအမှတ်နေရာမှာအခုလိုမျိုးဂုဏ်ပြုမှုလုပ်တာလို့ရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲဒီအမှတ်တရအထိမ်းအမှတ်နေရာမှာအခုထိဆိုရင်ကြောက်တုံးပေါင်း1300ကျော်ထားရှိပြီးတော့ကြောက်တုံးတုံးစီဟာကြာဆုံးခဲ့ရသူတူချင်းစီကိုကိုစားပြုပါရည်လို့တန်ယုံစာမျက်နှာမှာဖော်ပြထားပါတယ်။ American ပြည်အောင်စုကနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်တဲ့ပထမဦးဆုံးလူမဲအမျိုးသားဖြစ်သူစစ်ဘက်ဆိုင်ရာထိပ်တန်းအရာရှိဟောင်း Colin Powell အသက်84နှစ်အရွယ်မှာဒီကနေ့အောက်တိုဘာလ18ရက်နေ့မှာပဲကွယ်လွန်သွားခဲ့ပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မဆုမွန်ဖြစ်ပါတယ်။စပန်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျာ ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ View American တန်ရဲ့ဒီနေ့လာနေညပိုင်းအစီအစဉ်လေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် View ကိုကြည့်ရှုနားဆင်အားပေးခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you.